ပြင်းတို့ဒီကနေ့သာသနာတော်နှစ်2005ခုနှစ်ဆယ်6ခုတော်ကလင်းလာပြီကျော်၄ရက်2014ခုကုလပိုင်း12ရက်တောက်ကြနေ့နနခင်ခါကာလမှာဘုံရမျိုးရှုတော်မြင်းမြတ်စွာဘုရားပောကရံတီဓမ္မယုံတော်တွင်မှာဆင်းရဲခြင်းပါကြတဲ့ဒုတိယကြိမ်မြောက်ဓမ္မတဟာယ တရားပွဲဖြစ်မြောက်ရေးဖွဲ့မှာကျင်းပပြီးတော့ကျင်းပကြတယ်အလုပ်ပေး9ရက်တရားစခန်းပွဲတဲ့မြတ်စွာဘုရားရဲ့အဆုံးအမနဲ့အညီကမ္မထံတရားများကြိုးစားအထောက်ကြမယ်ဆိုတဲ့ရည်ရွယ်ချက်နဲ့9ရက်တိုင်တိုင်ကျင်းပကြမယ်တရားစခန်းပွဲပေါ့ဒီတော့ဒီကနေ့မနေ့ ဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တရားကြီးဦးကျော်ဝင်းဓမ္မကြီးတော်ခင်တန်းညိုနိုင်ငရုတ်ရောင်းဝယ်ရေးမိသားစုအောင်ချမ်းသာရက်ွက်မုံရမြို့ဒီမိသားစုပေါင်းတို့ရဲ့ဓမ္မဒါနကုသိုလ်ကောင်းမှုကိုအကြောင်းပြုပြီးတော့ဒီနေ့ယောဂီသူတော်ရှင်များမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြမယ်ဒီတော့ဒီနေ့ တရားကြီးဒီကမာကြီးများကိုဦးဇင်းတို့ဗတ္တရားပြောခြင်းတော့ဆိုတော့ကမ္မထံတရားကြိုးစားအထုတ်ဖို့ရောက်လာကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ကမ္မထံတရားကြိုးစားအထုတ်တာနဲ့ပတ်သက်တဲ့စကားတွေကိုပြောပြမယ်ပေါ့ဦးဇင်းတို့တရားအထုတ်တယ်တရားအထုတ်တယ်တရားထိုင်နေဆိုပြီးတော့ဘုရားဘာသာဝင်သူတော်ရှင်များကြိုးစားအထုတ်ကြတဲ့ လုံးမတန်ဖိုးကြီးတဲ့လုပ်ငန်းကြီးဒီနေရာမှာဘာကြောင့်တရားအထုတ်ကြတာတော့ဘာကြောင့်တရားထိုင်ကြတာတော့တရားအထုတ်ခြင်းရဲ့ရည်ရွယ်ချက်တရားထိုင်ခြင်းရဲ့ရည်ရွယ်ချက်ကဘာလဲလို့အကြံမြင်စီစစ်ကြည့်မယ်ဆိုလို့ရှိရင်အဘယ်ဝဆင်းရဲတန်လျာဝဆင်းရဲဒီဝဆင်းရဲတွေချုပ်ငြိမ်းသွားစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားအထုတ်ကြရတာပါ ဒီကဓမ္မတို့ဦးဇင်းတို့ဒီမှာဆင်းရဲဒုက္ခတွေနဲ့နေကြရအဘယ်လေးပါးကိုရောက်ရရောက်ကြောင်းအကုသိုလ်အကောင်းအကုသိုလ်အကြောင်းတရားတွေကိုလည်းပဲပြုထားကြတာရှိတယ်အဘယ်လေးပါးရောက်ရရောက်ကြောင်းအကုသိုလ်မကောင်းမှုတွေကိုပြုလက်တတ်နေလည်းရှိတယ်တက္ကရာတိတိကိုမပယ်ခွာရသေးတော့ အဘယ်ဒုက္ခရောက်ရရောက်ကြောင်းအလုပ်တွေကိုလှုပ်ထားတာလည်းရှိတယ်လှုပ်ကြအုံးမဲ့အနေထားမှာလည်းရှိတယ်ဒါကြောင့်အလွန်ဆင်းရဲတဲ့ရတ္တိစံတိတာအတူတူဖြစ်တဲ့အဘယ်လေးကိုဒါကဓမ္မတို့ဦးဇင်းတို့ပုထုဇဉ်တွေဟာဇေယျမပြတ်ကြသေးဘူးပေါ့နောက်ပြီးတော့အလွန်ဆင်းရဲတဲ့ဘဝတန်တရားဝိဒုက္ခနဲ့လည်းပဲဇေယျမပြတ်ကြသေးဘူးဒီဒုက္ခတွေချုပ်ငြိမ်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ ဒါတွေကိုရလို့တဲ့စိတ်ဒီဒုက္ခတွေငြိမ်းလို့တဲ့စိတ်နဲ့တရားအထုတ်ကြတယ်ဆိုပေမဲ့လို့လည်းပဲကြားထဲမှာလူဝါရှင်းတန်းနေရတဲ့အခိုက်အတန့်မှာနှလုံးစေဝံငြိမ်းချမ်းသေးဖို့စိတ်နှလုံးချမ်းချမ်းသာသာကြည်ကြည်လင်လင်ရှိသေးဖို့အဲ့ဒါလိုအကျိုးတရားတွေကိုလည်းပဲဒါကမ္မထံတရားအထုတ်ခြင်းဖြင့်ရနိုင်နေဖို့ပေတကောင်တူတော်ကောင်တို့ရဲ့စိတ်ထဲမှာဒီလိုအကျိုးကျေးဇူးတွေရလိမ့်မယ်လို့လည်းပဲယုံကြည်မှုရှိကြပြီးသားပါအဓိကရည်ရွယ်တာကတော့အဘယ်ဝဆင်းရဲတန်တရားဝဆင်းရဲကလူငိမ့်ချမ်းသာတွင်ရဖို့အဲ့ဒီအဓိကရည်ရွယ်ချက်နဲ့ကြိုးစားအထောက်ကြတဲ့နေရာမှာကြိုးစားအထောက်နေတဲ့အခိုက်အတန့်ဒီလူဘဝကိုဖြတ်သန်းနေတဲ့အခိုက်အတန့်မှာလည်းပဲနှလုံးစေဝံငြိမ်းချမ်းခြင်းအစရှိတဲ့ကောင်းကျိုးချမ်းသာတွေကိုမရနိုင်ဘူးလားရနိုင်တယ်တော့ဒီနေရာမှာဦးရှင်တို့ဆင်းရဲဒုက္ခတွေကဘာကြောင့်ဖြစ်နေတာတော့လို့အကြောင်းရှာမယ်ဆိုလို့ရှိရင်အဓိကလက်သေးတရားခံကလောဘပဲနော်ဖြစ်ခြင်းနဲ့ရခြင်းနဲ့လိုခြင်းနဲ့တွေ့တာနဲ့မမောတယ်ဆိုတဲ့လောဘအဲ့ဒီလောဘတွေဒုက္ခအလုံးတို့ရဲ့အခြေခံအကြောင်းတရား ဒီပြန်ဒီပြန်ဒေါသတို့မာနတို့အဆန့်ရှိတဲ့ကိလေသာတို့ကြောင့်လည်းပဲဒုက္ခဖြစ်ပါတယ်မဖြစ်ဘူးလို့မဆိုလို့သို့တော့လောဘကတော့အဓိကအကြောင်းတရားဒါကြောင့်မြတ်စွာဘုရားကတမှုရိယတစ္ဆာဒုက္ခဖြစ်ခြင်းရဲ့အကြောင်းတမှုရိယတစ္ဆာတရားကိုကောက်တဲ့အခါကျတော့ဘာကိုကောက်တာလဲလောဘကိုကောက်တာလေတမှုရိယတစ္ဆာအရာဘာကိုတရားကိုကောက်တာလဲလောဘကိုကောက်တာလေ ဒုက္ခဖြစ်ခြင်းရဲ့အဓိကအကြောင်းတရားပဲ။ဒါနဲ့အဲ့ဒီလောဘဟာဘာကြောင့်ဖြစ်တုံးလို့ဆိုရင်ခန္ဓာရဲ့သဘောလောကရဲ့သဘောကိုအမှန်တိုင်းမသိလို့မမြင်လို့လောဘဆိုတာဖြစ်တာ။ဒါတစ်ခုပြီးတော့ရှင်းရှင်းပြောရရင်လူကျင်တဲ့ရကျင်တဲ့ဖြစ်ရှင်တဲ့ဆိုတဲ့လောဘဘာကြောင့်ဖြစ်လဲလို့မေးရင်ကောင်းနေခြင်းလို့ဖြစ်ကြတာပါ။ကောင်းနေခြင်းလို့လူကျင်ကြတာ။ကောင်းနေခြင်းလို့ရကျင်ကြတာ မရှိဘူးလား ဒုက္ခခန္ဓာပဲဖြစ်ဖြစ်ကိုယ်ခန္ဓာပဲဖြစ်ဖြစ်ဒုက္ခခန္ဓာပဲဖြစ်ဖြစ်ကိုယ်ဘဝပဲဖြစ်ဖြစ်သူ့ဘဝပဲဖြစ်ဖြစ်ဘယ်ဘဝပဲဖြစ်ဖြစ်တကယ်တမ်းကတော့ဒုက္ခသစ္စာဆင်းရဲခြင်းတရားများတာဖြစ်တယ်ဆိုတာဒါမြတ်စွာဘုရားအကြီးမုံများစွာမပြောခဲ့ဘူးလားပြောခဲ့တယ်အေးအဲ့ဒီဘဝဟာမကောင်းတဲ့ဒုက္ခသစ္စာဖြစ်ပါလေခင်နဲ့ဒါကဓမ္မတို့ဦးကြီးတို့တွေဟာအဲ့ဒီဒုက္ခသစ္စာဘဝရဲ့မကောင်းတဲ့သဘောတွေကိုမသိတဲ့နားမလည်တဲ့အတွက်ကြောင့်ဘဝရဲ့ပုံမှန်တွေ့တာလည်းမမောတယ်ခင်တွေ့တယ်ဆိုတဲ့လောဘဖြစ်ရတယ်။အဲ့ဒီလောဘဖြစ်နေတဲ့မြန်လည်းပဲဒုက္ခကိုကိုယ်ဘလောက်ပဲမရချင်ဘူးလို့ဆိုဆိုဒုက္ခတွေကတော့ရနေမှာပဲဒုက္ခတွေကတော့တွေ့နေမှာပဲပေါ့ဟုတ်လား။အဲ့ဒီတော့လောဘမဖြစ်အောင်ဘာလုပ်ရမှာတော့ဆိုတော့ဘဝရဲ့အကြောင်းကိုအမှန်တိုင်းသိအောင်ကြိုးစားအထောက်ရအောင်ဘဝမကောင်းဘူးဆိုတဲ့သဘောဘဝဟာဆင်းရဲတယ်ဆိုတဲ့သဘောကိုအမှန်တန်သိအောင်မြင်အောင်ကြိုးစားအထောက်ရမယ်ဟုတ်လားအခုအဲ့ဒီသဘောကိုသိအောင်လို့မိမိရဲ့ခန္ဓာကိုဒါတတိဌာန်ဒေသနာတော်ဤနဲ့အညီဘဝဟာဆင်းရဲတယ်ဘဝဟာဒုက္ခဖြစ်တယ်ဆိုတာကိုသိအောင်မြင်အောင်လို့ခုကမ္မထန်တရားကိုကြိုးစားအထောက်ကြရဟုတ်လားဒါကြောင့်ဒီခန္ဓာမှာဘလို့သဘောဝတွေပဲဖြစ်ပေါ်လာလာတတိဥစီပြီးတော့ဖြစ်တိုင်းတိနေအောင်ကြိုးစားအထုတ်ကြရအောင်အဲ့ဒါတရားအထုတ်ခြင်းရဲ့တရားအထုတ်ပုံအချင်းကျုပ်လို့လည်းပဲပြောလို့ရတယ်နော်ဒီခန္ဓာမှာရုပ်ပိုင်းဆိုင်ရာပဲဖြစ်ဖြစ်နာမ်ပိုင်းဆိုင်ရာပဲဖြစ်ဖြစ်ခံစားမှုအနေနဲ့ပြောရမယ်ဆိုလို့ရှိရင်ချမ်းသာတဲ့ဒုက္ခဝေဒနာတွေပဲဖြစ်ဖြစ်ဆင်းရဲတဲ့ဒုက္ခဝေဒနာတွေပဲဖြစ်ဖြစ်အရစကားနဲ့ပြောရမယ်ဆိုရင်စိတ်တိုင်းကြာတာတွေပဲဖြစ်ဖြစ်စိတ်တိုင်းမကြတာတွေပဲဖြစ်ဖြစ်ဘာတွေပဲဖြစ်ဖြစ်ဖြစ်တိုင်းတိနေအောင်ကြိုးစားအထုတ်ပါဟုတ်လားအဲ့ဒါလို့ဖြစ်တိုင်းတိနေအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်ရှုမှတ်နေမယ်ဆိုလို့ရှိရင်ဉာဏ်ပညာဟာတဖြည်းဖြည်းနဲ့ရှင်းမာလာတယ်ဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာချုပ်ပြောက်သွားတဲ့အရာမျှတာဖြစ်တယ်လို့ခန္ဓာရဲ့အနိစ္စသဘောကိုကောင်းကောင်းနားလည်လာမယ်ပေါ့အဲ့ဒီပုဂ္ဂိုလ်ဟာဟုတ်လားဒါကြောင့်ပြည့်တဲ့ဘောတရားကောင်းတို့တကယ်လက်တွေ့ကြိုးစားအထုတ်တဲ့နေရာမှာဒီခန္ဓာကိုဒလဇတ်တတိဆိုင်ပြီးတော့ဘာပဲဖြစ်ဖြစ်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ပါစေအဓိကငါရဲ့အလုပ်ကဒီဖြစ်နေတဲ့သဘာဝတရားကိုကောင်းကောင်းတိနေအောင်ကြိုးစားအထုတ်မယ်သူ့အကြောင်းကိုသိအောင်လုပ်မယ်ဟုတ်လားအဲ့ဒါလို့တိနေမယ်ဆိုလို့ရှိရင်ဒီဖြစ်ပေါ်လာတဲ့သဘာဝတရားတွေရဲ့မမြဲခြင်းသဘောချုပ်ပြောက်သွားတဲ့သဘောပြီးဆုံးသွားတဲ့သဘောမရှိတော့တဲ့သဘောကိုမသိနိုင်ဘူးလားသိနိုင်တယ်ဟုတ်လားအဲ့ဒါလို့သိပါများလာပြီဆိုလို့ရှိရင်ခန္ဓာမှာဘာပဲဖြစ်ဖြစ်အကောင်းပဲဖြစ်ဖြစ်အဆိုးပဲဖြစ်ဖြစ်ဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာချုပ်ပြောက်သွားတဲ့အတွက်ကြောင့်တကယ်စင်စစ်မကောင်းတဲ့တရားတွေမျှတာဖြစ်တယ်လို့ဒုက္ခအချက်ကိုလည်းပဲသူတဖြည်းဖြည်းနဲ့နားလည်လာမယ်ပေါ့ဟုတ်ရဲ့လားပထမနားလည်မှာကအနိစ္စအချက်ကိုနားလည်တယ်တတိထားပါများလို့ရှိရင်မမြဲဘူးပြောင်းလဲနေတယ်ဘာမှတည်တတ်နေတယ်ဆိုတာမရှိဘူးဆိုတာကိုသူကောင်းကောင်းသိမင်းပေါ့ဟုတ်လားအဲ့ဒီမမြဲတာကိုတကယ်ကောင်းကောင်းသိလာပြီဆိုလို့ရှိရင်ဘာတွေပဲဖြစ်လို့မှတည်တတ်နေတဲ့သဘောမရှိတဲ့အတွက်ကြောင့်ဘဝဟာတကယ်တမ်းကတော့အကောင်းမဟုတ်ဘူးဆိုတဲ့ဒုက္ခသဘောကိုတဖြည်းဖြည်းနဲ့နားလည်လာမယ်ပေါ့ရှင်းဆက်ပြီးတော့သတိပညာအားကြီးအောင်ကြိုးစားအထုတ်တဲ့အခါမှာဒီမမြဲတဲ့သဘောကိုလည်းပဲမြဲအောင်ဘယ်သူမှလုပ်လို့မရဒီမကောင်းတဲ့သဘောကြီးကိုလည်းပဲကောင်းအောင်ဘယ်သူမှလုပ်လို့မရ ဟုတ်လားသူ့သဘောကိုသူဆောင်းနေတာဘယ်သူကမှဒီမမြဲတာကိုမြဲအောင်မကောင်းတာကိုကောင်းအောင်ဝင်ရောက်ဆွတ်ဖက်လို့မရဘူးရုံနာမှန်ရင်တော့ဒီသဘောဝအတိုင်းနဲ့ဖြစ်နေတာထုတ်ပြီးတော့အနတ္တသဘောပေါ့နော်အဲ့ဒီသဘောတွေကိုတဖြည်းဖြည်းနဲ့သဘောပေါက်မလာပြီဘူးလားသဘောပေါက်လာမယ်အဲ့ဒါလို့ဖြစ်တိုင်းဖြစ်တိုင်းတည်တည်နေလို့ရှိရင်ခန္ဓာရဲ့သဘောတဘာဝဖြစ်တဲ့မမြဲခြင်းအနိစ္စလက္ခဏာဆင်းရဲခြင်းဒုက္ခလက္ခဏာအနတ္တာမရှိခြင်းအစိုးမရမပိုင်တာခြင်းဆိုတဲ့အနတ္တလက္ခဏာတွေကိုသဘောပေါက်နားလေတဲ့ဉာဏ်ပညာဆိုတာကိုဒကာဓမ္မတို့ဥရှင်တို့ရနိုင်နေပေါ့အဲ့ဒီဉာဏ်ပညာရလာတာနဲ့အမြဆိုတော့ကကြောခဲ့တဲ့ဒုက္ခကိုဖြစ်အောင်ဖန်တီးနေတဲ့တဏှာလောဘဆိုတဲ့တရားဟာတဖြည်းဖြည်းနဲ့ပါသွားမယ်နေသွားမယ်ပေါ့နော်ဒီဘက်ကအမှန်တိုင်းသိတဲ့ဉာဏ်ပညာများလာတာနဲ့အမြစန့်ကျင်ဘက်ဟိုဘက်ကဒုက္ခတွေကိုဖန်တီးတဲ့တဏှာလောဘဆိုတဲ့သမှုရိယသစ္စာဟာတဖြည်းဖြည်းနဲ့နေသွားစရာအကြောင်းမရှိဘူးလားရှိတယ်။နောက်လောဘဆိုတာကိုကကောင်းနေခြင်းလို့ဖြစ်တာလို့ပြောခဲ့ပြီးသားပေါ့ဟုတ်လား။မကောင်းတာကြီးကိုမကောင်းဘူးလို့သိလို့ရှိရင်လောဘဟာနေသွားစရာအကြောင်းမရှိဘူးလားရှိတယ်။နောက်ဘလောက်အားထုတ်လို့လောဘတွေဘလောက်နေသွားမှလဲလို့အဲ့ဒါလို့အတိအကျတွက်ချက်တိုင်းတာလို့တော့မရနိုင်ဘူးပေါ့ဟုတ်လား။ဒီအချက်ကိုဒကာမတို့ဦးရင်တို့ဟိုတိတိကျကျသိဖို့တော့မလွယ်ဘူးပေါ့ဆွေးကြပါစို့ယောဂဖြစ်နေလို့ဈေးတောက်တဲ့အခါမှာအာယောဂဘုရားဘယ်လောက်ပုံသွားပြီဟုတ်လားအဲ့ဒါလိုမျိုးအတိအကျဒကာဓမ္မတို့ဦးရှင်တို့ပြောဖို့ဆိုတာတော့မလွယ်ဘူးဒါပေမဲ့လို့နေတာထိုင်တာလေးရှိလာပြီတက်တောက်တက်တာလေးရှိလာပြီဆိုရင်ဒါယောဂတက်တာလေးလို့ဆိုရမှာပေါ့ဟုတ်လားအဲ့ဒါလိုပဲသတိပဋ္ဌာန်တရားကိုကြိုးစားအထုတ်လို့အနိစ္စချက်ဒုက္ခချက်အနတ္တချက်တွေကိုထိုက်တဲ့လောက်သဘောပေါက်လာတယ်ဆိုရင်သဘောမပေါက်ခင်ကလောက်တော့စိတ်ထဲမှာတင်းကျပ်တာတွေပူလောင်တာတွေဟုတ်လားစိုးရိမ်တာတွေစိတ်ဆင်းရဲတာတွေကိုယ်ဆင်းရဲတာတွေမရှိနိုင်ပါဘူးအဲ့ဒါဆိုရင်ဒါယောဂတဖြည်းဖြည်းနဲ့တက်တာလာတဲ့သဘောလို့မဆိုနိုင်ဘူးလားယောဂတက်တာတယ်ဆိုတာကယောဂရဲ့အကြောင်းတရားတွေနည်းသွားလို့ယောဂတက်တာတာပေါ့နော်အဲ့ဒီလိုပဲဥပမာတိုင်းပဲသမထတရားကိုကြိုးစားအထုတ်လို့နှုတ်ဝါတဲ့ပို့ပြီးတော့စိတ်ချမ်းသာလာတယ်အတိဉာဏ်တွေကြီးလာတယ်ဘဝမှာနေတဲ့ထိုင်တဲ့ဖြစ်လာတယ်ဆိုလို့ရှိရင်ဒါကမ္မထတရားရဲ့အကျိုးကျေးဇူးလို့ပြောလို့မရဘူးလားညာတယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာကမ္မထတရားကြိုးစားအထောက်ကြတဲ့ပုဂ္ဂိုလ်တွေအတွက်အလွန်တရာမှတန်ဖိုးကြီးမားမယ်အလွန်တရာမှလည်းပဲအသုံးတည့်မယ်နော်တရားဂါထာလေးတွေရှိတယ်ဦးဇင်းတို့ဗတ္တိကရထသုတ်တံလို့တန်ခါနဲ့တင်ပတိမြကြီးတွေကကောင်းစဉ်ပေးပြီးတော့မှတ်တမ်းတင်ခဲ့တယ်အဲ့ဒီကာထာလေးတွေရဲ့အကြောင်းကတရားအထုတ်ကြမဲ့ပုဂ္ဂိုလ်တွေအတွက်အလွန်မှတိသိနေတယ်လို့ထင်တယ်။အထူးသဖြင့်တရားစအထုတ်ခါစမှာပို့ပြီးတော့တောင်းတိသိနေတယ်လို့ထင်တယ်။နော်။အဲ့ဒီကာထာလေးတွေရဲ့အကြောင်းကိုအရှင်တို့ပြောကြည့်ရအောင်။နော်တရားအထုတ်တဲ့နေရာမှာများစွာအထောက်အကူပြုနိုင်တယ်ပေါ့။မိမိတို့စိတ်စဉ်းစားတဲ့အခါမှာတွေးတဲ့နေရာမှာလမ်းကြောင်းမှန်အောင်စဉ်းစားတတ်ဖို့တွေးတော်တတ်ဖို့အတွက်အများကြီးအထောက်အကူပြုမယ်ပေါ့။အဲ့ဒီကထာလေးတွေကဘာပြောထားတယ်ဆိုတော့အတိတန်သာနွားကမေယနပတိကင်ခေအနာဂတံရတတိတံဗဟိနန္တအပတ္တင်္စအနာဂတံပိစုပ္ပန္နေစယောဓမ္မတထတထဝိပတ္တိအတံဟိရာအတံကုပ္ပံတံဝိရဝမနုပြုဟေယိအဓိပ္ပာယ်ကဘာပြောတယ်ဆိုတော့အတိတန်သာနွားကမေယပြီးခဲ့ပြီသားအတိတ်တွေကိုအစင်မလိုက်ပါနဲ့တဲ့နော်အတိတန်နာနွားကမေယပြီးခဲ့ပြီသားအတိတ်တွေကိုအစဉ်လိုက်မနေပါနဲ့တဲ့နပတိကင်ခေအနာဂတံမဖြစ်သေးတဲ့အနာဂတ်ကိုလည်းပဲအစဉ်မလိုက်ပါနဲ့တဲ့ဟုတ်လားပြီးခဲ့ပြီသားအတိတ်ကိုအစဉ်မလိုက်နဲ့အနာဂတ်ကိုလည်းအစဉ်မလိုက်နဲ့အတိတန်နာနာကမေယနပတိကင်ခေအနာဂတံရတတိတံဗဟိနန္တအပတ္တင်္စအနာဂတံဘာဖြစ်လို့လဲဆိုတော့ရတတိတံဗဟိနန္တံပြီးခဲ့ပြီသားအတိတ်ဆိုတာမရှိတော့ဘူးတဲ့ရိုးရိုးလေးပဲနော်အတိတ်ဆိုတာဘာလဲတော့မရှိတော့ဘူးတဲ့ရတတိတံဗဟိနန္တံအပတ္တင်္စအနာဂတံအနာဂတ်ဆိုတာလည်းပဲဖြစ်မလာသေးလို့တကယ်မရှိသေးပါဘူးတဲ့ရိုးရိုးလေးနော်အတိတ်ဆိုတာပြီးခဲ့ပြီပျောက်ခဲ့ပြီမရှိတော့ဘူးအနာဂတ်ဆိုတာလည်းမဖြစ်သေးလို့တကယ်မရှိသေးဘူးဒါကြောင့်ပြီးခဲ့ပြီသားအတိတ်ကိုတွေးတော်နေတာတွေစဉ်းစားနေတာတွေခံစားနေတာတွေမလုံးတဲ့မှုပေါ့နော် မဖြစ်သေးတဲ့အနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲကြောက်ကြနေတာတွေတောက်တနေတာတွေမလုံးတင်ဘူးပေါ့တကယ်တမ်းကအတိတ်ဆိုတဲ့နေရာမှာဘေးတော်ကောင်သူတော်ကောင်တို့ဟိုမနှစ်တုန်းကအရင်အရင်နှစ်တုန်းကအရင်လာတုန်းကအဲ့တလောက်ဝေးကွာတဲ့အတိတ်တွေကိုအဓိကရှိရပြီးတော့ပြောတာမဟုတ်ဘူးအဲ့ဒါလည်းပဲအတိတ်ပါပဲဟုတ်လားအတိတ်ဆိုတဲ့နေရာမှာဘလောက်ထိနိနိဆက်ဆက်သဘောပေါက်ထားမှလည်းမေးရင်ခုနတင်လေးကဖြစ်ခဲ့တဲ့ကိစ္စလည်းပဲအတိတ်ဖြစ်သွားပြီခုနတင်လေးလို့ပြောတာတောင်နည်းနည်းကြားနေတယ်ဟုတ်လားအခုတင်လေးဟောအခုခဏမရောက်ခင်စောစောကခဏရှိရတယ်မဟုတ်လားရှိတယ်နော်အဲ့ဒါဘာဖြစ်သွားပြီတော့အတိတ်ဖြစ်သွားပြီဟုတ်လားအဲ့ဒီအတိတ်တွေကိုအကုန်လုံးဖျက်တော့ထားနိုင်ရမယ်အတွေ့တွေကိုဝင်မလာစေရဘူးဟုတ်လားတကယ်တမ်းကတော့ဒကာဓမ္မတို့ဥကျင်းတွေဟာတရားအထုတ်တဲ့နေရာမှာအဲ့ဒီအတိတ်ကိုအတိတ်မှမထားခဲ့နိုင်တဲ့ကိစ္စကအများကြီးအနှောင့်အယှက်ဖြစ်မယ်လို့ထင်ဟုတ်လားအတိတ်ကိုတန်ရုံးစင်မပြတ်ဘူးပေါ့အရက်ပြောလေးပြောရလို့ရှင်တကယ်တမ်းကအတိတ်ဆိုတာဘာမှရှိတော့တာမဟုတ်လုံးဝမရှိတော့ဘူးသူကပြီးဆုံးသွားပြီးပျောက်ကွယ်သွားပြီအဲ့ဒီမရှိတော့တဲ့အရာကြီးကကိုယ့်ရဲ့စိတ်ထဲမှာဝန်တုံးဝန်ပိုးကြီးတစ်ခုတစ်ပွဲဖြစ်မနေဘူးအရေးကြီးတယ်အဲ့ဒီအတိတ်တွေကိုပြန်ပြန်ပြီးတော့တူးချွတ်ပြီးတော့ဟုတ်လားတမိုင်းကြောင်းကိုလေ့လာတဲ့လူတယောက်လို့ပြီးခဲ့ပြီသားကိုယ့်ရဲ့အနေအထားတွေကိုမေ့မပြနိုင်ဘူးအဲ့ဒီကိစ္စတွေကကိုယ့်ရဲ့စိတ်ထဲကိုအများကြီးလွှမ်းမိုးပြီးတော့နေနေတာမရှိဘူးလားရှိရနော်ဒါကြောင့်အလုပ်ကိစ္စတွေဟုတ်လားပြီးခဲ့ပြီသားကိစ္စတွေတာဝန်တွေဝတ္တရားတွေအဲ့ဒါတွေကိုဒီအချိန်မှာကောင်းထဲမှာတိတ်ပြီးတော့မထည့်သင်ဘူးပေါ့ဟုတ်လားပြီးခဲ့ပြီသားကိစ္စတွေကိုပြီးခဲ့ပြီသားကိစ္စဖြစ်သည့်အားလျော်စွာထားခဲ့နိုင်ဖို့အရေးကြီးဘူးလားအရေးကြီးတယ်အဲ့လိုပဲအနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲဟိုတခဏလေးတောင်ကြိုပြီးတော့ဖြစ်လို့ရတာမဟုတ်အနာဂတ်ဆိုတာလည်းပဲဟုတ်လားဘာမှတေချာတဲ့သဘောရေးရတဲ့သဘောလည်းရှိတာမဟုတ်ဒါကြောင့်တရားအထုတ်မဲ့ပုဂ္ဂိုလ်ဟာအဲ့ဒီအချက်တွေကိုစောစောစီစီအမြင်ရှင်းထားသင့်တယ်ဟုတ်လားအတိတ်ဆိုတာကိုထားခဲ့နိုင်ဖို့အရေးကြီးတယ်အနာဂတ်ဆိုတာကိုကြိုးကြိုပြီးတော့ရောက်ရောက်မနေဖို့အရေးကြီးတယ်ဟုတ်လားတကယ်တော့အမှန်တရားကိုသိအောင်ကြိုးစားအထုတ်တဲ့နေရာမှာအတိတ်ကိုအကြောင်းပြုပြီးတော့အမှန်တရားကိုသိဖို့မြင်ဖို့ဆိုတာမလွယ်ဟုတ်လားဘာလို့ဆိုအတိတ်ဆိုတာမှန်းဆရတဲ့သဘောဖြစ်သွားပြီ။ဟောကြားဘူးတာလေးတစ်ခုရှိတယ်။လူတွေရဲ့မှတ်ညာဆိုတာအရင်ကြီးအားကိုးရလောက်အောင်ထက်မြက်တဲ့သဘောမရှိဘူး။ပြီးခဲ့ပြီသားအတိတ်ကိုမှန်မှန်ကန်ကန်သိဖို့ဆိုတာမလွယ်ဘူးပေါ့။ဟုတ်လား။ဒါကြောင့်ပြည့်တော်ကောင်းသူတော်ကောင်းတို့အတိတ်ဆိုတာမရှိတော့ဘူးလို့မြတ်စွာဘုရားကတော့ရိုးရိုးရှင်းရှင်းပြောထားတာ။နော်အနာဂတ်ဆိုတာမဖြစ်သေးလို့မရှိသေးဘူး။ဒါကြောင့်ဒီအတိတ်နဲ့အနာဂတ်ကိုတရားဓမ္မတို့ဥရှင်တို့တွေဟာမတွေးမိအောင်စိတ်ထဲမရောက်မိအောင်များများဖျက်တော့ထားနိုင်ဖို့အရေးကြီးတယ်။ခန္ဓာရဲ့သဘောတဘာဝအမှန်ကိုသိအောင်မြင်အောင်ကြိုးစားတဲ့အခါမှာပိစုပန်ကစပြီးတော့အဓိကထားပြီးတော့လေ့လာဖို့လိုတယ်။ဟုတ်လားပိစုပန်ဆိုတာအမှန်တရားနဲ့အများကြီးနှီးဆက်တယ်သူလောလောဆယ်တိလို့မရဘူးလားညာနေเนาะပြီးခဲ့ပြီသားအတိတ်ဆိုတာကနော်စားခဲ့တဲ့ထမင်းတနက်ကိုတောင်မှဟုတ်လားဘလို့ဟင်းနဲ့စားခဲ့တဲ့မိန်ခဲ့သလားမမိန်ခဲ့ဘူးလားဘလို့ဖြစ်တယ်လဲညလို့ဖြစ်တယ်လဲအတိအကျတကယ်မှလို့ဥရှင်တို့မသိနိုင်တော့ဘူးဟုတ်ရလားဒါကြောင့်မြတ်စွာဘုရားကအတိတ်ကိုအတိတ်မှာပဲထားခဲ့လိုက်ပြီးသွားပြီမရှိတော့ဘူးတန်ရုံးတင်ဖြတ်ခဲ့တော့ဟုတ်လားအဲ့လိုမျိုးကိုအိမ်မှာအလုပ်ကိစ္စတွေပြန်ပြီးတော့စဉ်းစားမနေနဲ့ဟုတ်လားအဲ့ဒါတွေကိုဘာမှစိတ်ထဲမှာဒီထိလိုက်ပြီးတော့အမြင်တမ်းမနေနဲ့နော်အဲ့လိုဆိုလို့ရှိရင်ကိုယ်လုံနေတဲ့အလုံနဲ့အဝင်ဝင်ကြဖြစ်မှာမဟုတ်နော်အဲ့လိုပဲအနာဂတ်ကိုလည်းပဲအများကြီးကြိုပြီးတော့စဉ်းစားမနေနဲ့တွေးတောမနေနဲ့ဟုတ်လားသူတော်ကောင်းတရားကိုတကယ်သိချင်တယ်ဆိုလို့ရှိရင်ပြစ္ဆုတ်ပံဖြစ်စေယုံနံကိုအမှန်တိုင်သိအောင်ကြိုးစားအထုတ်တဲ့အနေထားကနေစာကြရမှာပေါ့ဒါကြောင့်မြတ်စွာဘုရားကပြစ္ဆုတ်ပံနင်းစာယောဓမ္မတထတထဝိပတ္တိတဲ့လုံးလုံးစေအခုဖြစ်နေတဲ့သဘာဝတရားကိုအမှန်တိုင်သိနေမြင်နေအောင်ကြိုးစားအထောက်ရမယ်လုံးလုံးစေအခုဖြစ်နေတဲ့သဘာဝတရားဟုတ်လားလုံးလုံးစေသဘာဝတရားဖြစ်နေတဲ့သဘာဝတရားကိုတိနေအောင်ကြိုးစားအထောက်လို့တကယ်နားလည်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအတိတ်ကိုလည်းနားလည်သွားမှာပဲဟောဆိုအတိတ်တုန်းကလည်းပဲဒီလိုသဘာဝတွေဖြစ်ခဲ့တာလို့သိနိုင်တဲ့အတွက်ကြောင့်ဟုတ်လားအနာဂတ်မှာလည်းပဲဒီလိုသဘာဝတွေပဲဆက်ပြီးတော့ဖြစ်နေအောင်မာလို့သိနိုင်တယ်။ဒါကြောင့်တကယ်စစ်မှန်တဲ့ဉာဏ်ပညာကိုရကြတယ်ဆိုလို့ရှိရင်ဘာကိုအလေးထားဖို့လိုလဲဆိုတော့ ပစ္စုပ္ပန်ကိုအလေးထားဖို့လိုတယ်။ဒီနေရာမှာပစ္စုပ္ပန်ကိုအလေးထားရမယ်ဆိုတာပစ္စုပ္ပန်ကိုဖက်တွယ်ထားရမယ်လို့ဆိုလိုတာမဟုတ်။ပစ္စုပ္ပန်မှာဖြစ်နေတဲ့သဘာဝတရားကိုအဓိကသိအောင်မြင်အောင်လေ့လာရမယ်၊ဆူဆက်ရမယ်။အဲ့ဒါကိုအရင်ပြုပြီးတော့အသိဉာဏ်ကိုရအောင်ကြိုးစားရမယ်လို့ပြောတာ။ဟုတ်လား။ဒီအဲ့လိုပစ္စုပ္ပန်မှာဖြစ်နေတဲ့ယုံနာကိုအမှန်တိုင်းသိအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်လေအတန်ရှိတာအတန်ကုတ်ပန်အဲ့ဒီစိတ်ကလေးဟာတဏှာဒိဋ္ဌိတို့ရဲ့ဆွဲငင်မှုဆွဲဆောင်မှုကိုမခံရဘူးတဲ့အတန်ကုတ်ပန်တော့ဒေါသတရားတွေနဲ့တဏှာဒိဋ္ဌိတို့ဖြင့်လည်းပဲဒီစိတ်လေးဟာပျက်စီးသွားတယ်လို့မဆိုနိုင်ဘူးတဲ့အလွန်တရာမှအဆင့်အတန်းရှိတဲ့အရည်သွေးရှိတဲ့ဒီစိတ်ကလေးဒီဉာဏ်ပညာလေးကိုရမယ်ပေါ့ပစ္စုပ္ပန်မှာဖြစ်နေတဲ့ယုံနာကိုတိတိတိတိနေအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်အတန်ရှိတာအတန်ကိုပန်ဘဒနာမာနဒိဋ္ဌိတွေမဆွဲဆောင်နိုင်တဲ့မဖြည့်ဆည်းနိုင်တဲ့အလွန်တရာမှမုံမြတ်တဲ့တော့ဒီဉာဏ်ပညာဆိုတဲ့သဘောလေးကိုကြပဲအဲ့ဒီဉာဏ်ပညာလေးကိုပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေကများလာအောင်ပွားရပင်တဲ့ပစ္စုပန်နင်္စယောဓမ္မတထတထဝိပတ္တိအတန်ရှိတာအတန်ကိုပန်တံဝီတော်မနုပြုဟိနော်အဲ့ဒီဉာဏ်ပညာလေးတွေများလာအောင်အဲ့ဒီပုဂ္ဂိုလ်ဟာပွားများရမယ်။ဒါကြောင့်ပေးတာပေါင်းသူတော်ကောင်းတို့တရားအထုတ်ကြမဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီအချက်အလက်လေးတွေကိုနားလည်သဘောပေါက်ထားဖို့လိုတယ်။ဟုတ်လား။အတိတ်ကိုပြန်ပြီးတော့မစဉ်းစားနဲ့။နောက်အတိတ်ကိုတန်ရောစဉ်ဖြတ်နိုင်ပါစေ။အနာဂတ်နဲ့ပတ်သက်ပြီးတော့အများကြီးတွေးရပြီးတော့ပူပန်နေတာမျိုးတောကတွေရောက်နေတာမျိုးကြောက်ကြနေတာမျိုးမဖြစ်တဲ့ဘူး။ပစ္စုပန်ကိုအဓိကထားပြီးတော့လေ့လာရမယ်။သိအောင်နားလည်အောင်ကြိုးစားရမယ်။ဒီနေရာမှာပေးသဘောတော်ကောင်းတို့ဟိုမြတ်စွာဘုရားလက်ထက်ကဥက္ကသေနာကိုမြတ်စွာဘုရားဟောထားတဲ့ဂါထာလေးကိုညှက်ပြောရင်တော့တော်တော်ကောင်းပြီဗျဟုတ်လားဥက္ကသေနာဆိုတာပေးသလိုကြားဟုတ်ပါလေဟုတ်လားဩသက္ကသမားလေးအတောင်60မြင်းနဲ့ဝလုံးတိုင်ထက်ကိုတက်ပြီးတော့ဂျွန်ပါဖြစ်ပြီးတော့ပြစားတဲ့သက္ကသမားသူကတတိယတယောက်ပါနော်အဲ့လိုသက္ကပြရတဲ့အမျိုးသမီးတယောက်ကိုဟိုချစ်ကြိုက်မိရကနေပြီးတော့အဲ့ဒီမျိုးသမီးရဲ့ဖေကမင်းကသမီးကိုရချင်ရင်ငါတို့နောက်ကိုလိုက်ခဲ့ဆိုတော့သူလိုက်သွားတာပေါ့ကိုရောက်တဲ့အခါကျတော့မျိုးသမီးကတက်ထားတဲ့ပညာကိုအကြောင်းပြုပြီးတော့ဥက္ကသေနာကိုအထင်သေးတယ်ပေါ့မထင်မမြင်ဆက်ဆံတယ်ပေါ့အဲ့ဒီမှာယောက်ျားတို့ရဲ့မာနနဲ့သူဘာကိုအကြောင်းပြုပြီးတော့မာနကြီးတယ်လေဩသူတက်ထားတဲ့တက်ပညာကိုအကြောင်းပြုပြီးတော့မာနကြီးတာကိုအဲ့လိုဆိုရင်ငါကသူ့ထက်ပိုပြီးတော့တက်ပညာကိုသူတက်တဲ့တက်ပညာကိုတက်အောင်ကြိုးစားမယ်ဆိုပြီးတော့ကြိုးစားတာအဲ့ဒီတတိသားကအဲ့ဒီမှာသူကပိုးပြီးတော့အတက်ပညာကိုတက်တဲ့ပုံကိုဖြစ်သွားတယ်။အဲ့ဒါတနေ့တော့မျိုးထဲမှာသူကအဲ့လိုသူ့ရဲ့အတက်ပညာကိုပြတာပေါ့။ပြတဲ့အချိန်မှာရှင်မောက္ကလံအမှုပြုတယ်။မြတ်စွာဘုရားအမှုပြုတယ်။ရှင်မောက္ကလံနောက်လိုက်ဟောတန်ဃာတော်ရှင်မြတ်တွေအကုန်လုံးခြံရံပြီးတော့ကြွလာကြတော့ပရိသတ်ကမြတ်စွာဘုရားကိုပဲကြည်ကြတယ်။အဲ့ဒီမှာသူနည်းနည်းအားငယ်သွားတယ်ပေါ့။ဒီတော့မှမြတ်စွာဘုရားကရှင်မောက္ကလံကိုစေတမောက္ကလံဥက္ကသေနာကိုသူတက်ထားတဲ့တက်ပညာကိုပြပါစီပြပါလို့ပြောချင်ဆိုတော့ရှင်မောက္ကလံကသွားပြောတယ်ပြောတော့မှသူဝမ်းမြောက်ဝမ်းသာပြရတယ်အဲ့ဒီတိုင်ထိပ်ပုံမှာနေနေတုန်းမှာပဲမြတ်စွာဘုရားကတရားဟောတာအဲ့ဩဇာတော်ကောင်းနေဒါပေမဲ့အလွန်ညံပါနေပေါ့အဲ့ဒီတရားအလွန်မှလည်းပဲစဉ်းစားရကောင်းတယ်ဘာပြောတာတုန်းဆိုတော့မုံစပုရိမုံစပစ္စတော်မိစေမုံစဘောတပါရကုတဲ့မုံစပုရိပုရိဆိုတာရှည်တုံးကလို့ဒီပေးရနော်အတိတ်ပါပဲဟုတ်လားရှည်တုံးကဖြစ်ခဲ့လားရှည်တုံးကဆိုတော့ဟိုးဝေးလံတဲ့ရှည်ကိုကြီးတခုတည်းရည်ရွယ်တာမဟုတ်ဘူးနော်စောစောကဖြစ်ခဲ့တဲ့ဟာဘာဖြစ်သွားပြီတော့ရှည်ဖြစ်သွားပြီဟုတ်လားအလွန်နီးကပ်တဲ့ရှည်လို့ပြောရမှာပေါ့ဟုတ်လားအဲ့ဒီရှည်ဖြစ်ခဲ့တဲ့အရာတွေရဲ့အပေါ်မှာမုံစလွတ်လိုက်ပါတဲ့ရိုးရိုးလေးနော်ဖြစ်ခဲ့ပြီးသားရှေးကိုဘာလို့ရမှာတော့လွတ်လိုက်ပါတဲ့မုံစပ်ပူတယ်နော်ရှေးမှာဖြစ်နေတဲ့အရာတွေအပေါ်မှာလွတ်လိုက်ပါတဲ့မုံစပ်ပူတယ်မုံစပ်ပစ္စတော်တယ်ပစ္စတော်ဆိုတာနောက်ဆိုတာကမဖြစ်သေးတာကိုပြောတာအဲ့ဒါရဲ့အပေါ်မှာလည်းပဲမုံစပ်လွတ်လိုက်ပါတဲ့ဟုတ်လားဖြစ်ခဲ့ပြီးသားတွေရဲ့အပေါ်မှာလည်းလွတ်လိုက်ပါဆွန့်လွတ်လိုက်ပါဒါကိုတွေ့ကပ်မနေပါနဲ့တိမ့်ပိုက်ထားမှလားမနဲ့ဖတ်တွေ့ပြီးတော့မထားပါနဲ့စိတ်ထဲမှာဘာမှဒီဥစ္စာကကိုယ့်ကိုအခဲအခဲအနှောင့်အယှက်ဖြစ်မနေပါစေနဲ့ပေါ့ဟုတ်လားအဲ့လိုပဲနောက်ဆိုတာမဖြစ်သေးဘူးအနာဂတ်ပေါ့နော်အဲ့ဒါရဲ့အပေါ်မှာလည်းဘာလို့ရမှာတော့လွတ်လိုက်ပါတဲ့ အဲ့ဒါကိုလည်းပဲတရားတော်တို့ဦးဇင်းတို့တွေကမဖြစ်သေးပဲနဲ့ကြွတင်ပြီးတော့စုပ်ကင်ထားတာမရှိဘူးလားရှိတာပေါ့အခုတရားစခန်းဝင်လို့ရှိရင်ဘလောက်ထိပြစ္ဆုတ်ပံတဲဖို့လိုလဲအကျဉ်းများအဖြစ်ငါတို့တရားဘယ်နှကြိမ်ထိုင်ခဲ့ပြီအဲ့ဒါလေးစဉ်းစားမနေနဲ့ဟုတ်လားတရားထိုင်နေတဲ့အချိန်မှာအချိန်ဘလောက်များကြံနေသေးလဲဒါအနာဂတ်ကိုစဉ်းစားတာစဉ်းစားမနေနဲ့ငါဆက်ပြီးတော့ညောင်းမြညောင်းနေမှာလားငါထိုင်မှထိုင်နိုင်မှမလားအဲ့ဒါပါတော့အဲ့ဒါအနာဂတ်နော်အဲ့ဒါကိုမလုပ်နေတာတော့စုတ်ကန်နေတာမလွတ်နိုင်ဘူးပေါ့ဟုတ်လားအဲ့ဒါနောက်ကိုမလွတ်နိုင်တာအဲ့ဒါကြောင့်မလို့တချို့ကလောလောဆယ်အဆင်မပြေဖြစ်နေဟုတ်လားနောက်ကိုမလွတ်နိုင်တာနဲ့လောလောဆယ်အဆင်မပြေဖြစ်တယ်ဟောရှိကိုမလွတ်နိုင်တာနဲ့လောလောဆယ်အဆင်မပြေဖြစ်တယ်တကယ်တမ်းကအတိတ်ဆိုတာမရှိတော့ဘူးနော်သို့တော်လည်းပဲပြန်တွေးတဲ့စိတ်ကလေးကတော့ရှိတယ်ဟုတ်လားအဲ့အတိတ်ကတော့မရှိတော့ဘူးပြီးခဲ့ပြီသားကိစ္စကတော့ဘာမှမရှိတော့ပါဘူးသူတို့ဘာမှမရှိတာကြီးကိုဒကာမတို့ဦးဇင်းတို့တွေကပြန်ပြီးတော့စဉ်းစားတဲ့အခါမှာစဉ်းစားတဲ့သဘောလေးကတော့ရှိတယ်။ဟုတ်လား။အဲ့ဒီရှိတဲ့သဘောလေးကတော့ပြစ္ဆုတ်ပံအမှန်တရားလေးပဲ။အဲ့ဒါကိုတော့သိအောင်ကြိုးစားရမယ်။ဟုတ်လား။အနာဂတ်ဆိုတာမရှိသေးဘူး။သို့တော့လှမ်းကြိုပြီးတော့စဉ်းစားတဲ့သဘောလေးကတော့ရှိတယ်။အဲ့ဒါကိုကအဲ့ဒါကကိုအဲ့ဒါကိုကတော့ဒကာမတို့ဦးဇင်းတို့တွေကသိအောင်ကြိုးစားရမယ်။အဲ့မြတ်စွာဘုရားကမုံစံပုရိမုံစံပစ္ဆံတော်ရှိအစွန်းကိုလည်းလွှတ်လိုက်ပါရှိတုန်းကဖြစ်ခဲ့တာကိုလည်းလွှတ်လိုက်ပါနောက်မှဖြစ်တဲ့အရာတွေရဲ့ပုံမှန်ကိုလည်းလွှတ်လိုက်ပါတဲ့မုံစာပုရိမုံစာပစ္စတော်မေစီမုံစာဘောတာပါရတုလေဟောမေစီမုံစာလေမေစီဆိုတာအလဲဆိုတာကအခုဟာကိုပြောတာခုလောလောဆယ်ဖြစ်နေတာကိုပြောတယ်နော်အဲ့ဒါရဲ့အပေါ်မှာလည်းပဲမုံစာလွှတ်လိုက်ပါတဲ့သူ့ကိုလည်းပဲလောလောဆယ်ဖြစ်နေတာကြီးကိုလည်းပဲအထင်တကြီးနဲ့အော်စုပ်ကင်ထားစရာမလို့သူလည်းပဲခုပဲဖြစ်ပြီးတော့ခုပဲမရှိတော့မယ့်အရာနောက်ထပ်ထပ်ပြီးတော့ဖြစ်မယ်အဲ့ဒါလည်းပြီးဆုံးသွားမယ့်အရာချုပ်ပြောက်သွားမယ့်အရာဘာမှသူ့ကိုလည်းပဲစုပ်ကင်ထားစရာအကြောင်းမရှိဘူးဆွေးလန်းစရာထားစရာအကြောင်းမရှိဘူးတကယ်တမ်းကတော့ဘာမှအဖိုးမတန်တာတွေဖြစ်ခဲ့တာဘာမှအဖိုးမတန်တာတွေဖြစ်နေတာဘာမှအဖိုးမတန်တာတွေဆက်ပြီးတော့ဖြစ်အောင်ပါအဲ့ဒါကိုကိုယ်ကိုယ်တိုင်ညံနဲ့နားလည်ဖို့ကြိုးစားအထောက်ကြာခုဒကာမတို့ဦးဇင်းတို့တွေကဦးဇင်းတို့လည်းဒါဒီတိုင်းမှာပဲအဝိဇ္ဇာရဲ့လှည့်စားမှုကိုကောင်းကောင်းခံရတဲ့အတွက်ကြောင့်ဘာမှအဖိုးမတန်တဲ့အရာတွေကိုတကယ်ကိုအဖိုးတန်တဲ့เนาะအဓိကကြတဲ့တော်တော်တန်ဖိုးကြီးတဲ့အရာကြီးလို့ထင်တာအဲ့ဒီအချင်းရှိတဲ့အတွက်ကြောင့်အများကြီးစုပ်ကင်ထားတဲ့သဘောရှိလောလောဆယ်အနေထားကိုမပြောနဲ့ပြီးခဲ့ပြီသားကိုလည်းမလွတ်နိုင်ဘူးဟုတ်လားအနာဂတ်ကိုလည်းမလွတ်နိုင်ဘူးလောလောဆယ်မှာလည်းမလွတ်နိုင်ဘူးအဲ့တော့ဘာဖြစ်တုံဆိုတော့အယံဝင်တော့ဝင်ဖို့ကြီးတယ်ဆိုတဲ့အတိတ်ပဲဟုတ်လားဒါကြောင့်မြတ်စွာဘုရားကရှေးကိုလည်းလွှတ်လိုက်ပါနောက်ကိုလည်းလွှတ်လိုက်ပါအလဲကိုလည်းလွှတ်လိုက်ပါတဲ့ဘာကိုမှစုတ်ကင်မထားနဲ့နားလည်ဖို့ပဲကြိုးစားကြရပါဟုတ်လားဘာကိုမှစုတ်ကင်မထားနဲ့နားလည်ဖို့တိဖို့ပဲကြိုးစားကြရပါဟုတ်လားအဲ့ဒါလို့မြတ်စွာဘုရားကဥက္ကတေနကိုဟောတဲ့ဂါထာလေးနဲ့ခုနကတုန်းကနဗတ္တိဂါထာတုတ်တန်တွဲပြီးတော့ပြောကြရမကောင်းဘူးလားကောင်းတယ်နော်မောဇံပူရီမောဇံပိစ္ဆတော်မေဇေမောဇံဘောတ္တပါရကုအဲ့ဒါလို့လွတ်မယ်ဆိုလို့ရှိရင်ဘောတ္တပါရကုဘောရဲ့အဆုံးကိုရောက်မယ်ပြိမယ်ဟုတ်လားမောဇံပူရီမောဇံပိစ္ဆတော်မေဇေမောဇံဘောတ္တပါရကုတပ္ပတဝိမုဒ္ဓမာနတနပုဏ္ဏဇာတိစ္ဆံဥပိဟိတိတဲ့အဲ့ဒါဆိုရင်အကုန်လုံးကလွတ်မြောက်ပြီးတော့ကိလေသာတွေကလွတ်မြောက်ပြီးတော့နော်တဖန်ပရိပရိနေရတယ်ဆိုတဲ့ဆင်းရဲခြင်းရဲ့အကြောင်းဇာတိဆိုတာသင်ဖြစ်เสียအကြောင်းမရှိတော့ဘူးတဲ့ဒါလေးပဲပြောလိုက်တာပဲဉာဏ်ပညာကလည်းအလွန်ထက်မြက်ပါမီကလည်းထူးတဲ့ပုဂ္ဂိုလ်တစ်ချိန်လုံးကလည်းဘဝအကြောင်းခန္ဓာအကြောင်းကိုသိအောင်မြင်အောင်ကြိုးစားအထုတ်ထားခဲ့တဲ့ဉာဏ်ပညာတွေကလည်းရှိလာတာဖြစ်မှာပေါ့ဟုတ်လားဒါကြောင့်အဲ့ဒီဂါထာရဲ့အဆုံးမှာပဲအတောကုန်ခန့်တဲ့ယန္တာဖြစ်တယ်ဒါကြောင့်ဘိသက်ပေါင်းတော်ကောင်တို့ကမ္မဋ္ဌာန်းတရားအထုတ်တဲ့နေရာမှာပြီးခဲ့ပြီသားတွေကိုလည်းလွှတ်လိုက်ပါမဖြစ်သေးတာတွေကိုလည်းပဲလွှတ်လိုက်ပါမရှိတာတွေကိုအရှိလို့ပြီးတော့တွတ်တာမနေပါနဲ့ကြောင်ကြမနေပါနဲ့ရှိမှမရှိတော့တဲ့ကိစ္စမရှိဘူးဆိုတာကိုသိရင်လွတ်ဖို့လွယ်မှာပါဟုတ်လားရှိတဲ့ထင်းနေလို့အဲ့ဒါကိုမဖြစ်နေတာတော့စုတ်ကင်နေတာဟုတ်လားအခုလုံးလုံးနဲ့ဖြစ်နေတာကလည်းပဲကြည်တုံးမှာပဲကြည်နေစေမှာပဲမရှိတော့ဘူးမရှိတော့ဘူးနောက်ထပ်အသေးဖြစ်တယ်မရှိတော့ဘူးမရှိတော့ဘူးနဲ့သူကလည်းကုံဆုံးကုံဆုံးလိုက်နေတာပဲမဟုတ်လားအေးအဲ့ဒါကိုသိမယ်ဆိုရင်ပြစ္ဆုတ်ပံကိုလည်းပဲလွတ်နိုင်ဖို့မလွယ်ကူဘူးလားအမှန်တရားကိုသိရင်ဒါလွတ်နိုင်ဖို့အတွက်လွယ်မယ်ပေါ့ဟုတ်လားဘာကြောင့်မလွတ်နိုင်ကြတာတော့ဘာကြောင့်စုတ်ကင်ထားကြတာတော့လို့မေးရင်အ ဲ့ဒီသူတို့ရဲ့သဘာဝအမှန်ကိုမသိလို့တကယ်တမ်းကအတိတ်ဆိုတာမရှိတော့ဘူးအနာဂတ်ဆိုတာမရှိသေးဘူးပြစ္ဆုတ်ပံဆိုတာလည်းအမြဲတမ်းကုန်ဆုံးလိုက်နေတယ်ကဲဘယ်ရာကိုဒကာမတို့ဥယျာဉ်တို့ဆုပ်ကန်ကြမလို့ဘယ်ရာမှဆုပ်ကန်စရာမရှိဘူးဟုတ်ရလားအေးဒါဥယျာဉ်တို့ဥက္ကဒေနာကိုဟောတဲ့ကထပေါ့နောက်ထပ်ဒီလိုပဲမြတ်စွာဘုရားဆင်တူတူဟောထားတာလေးတခုရှိသေးတယ်ဒါကတော့ပေတတုဘုဒ္ဓတရားရဲ့ရာဇခြင်းတို့အဒီကထာလေးတွေကအလုံးမလေးပဲစဉ်းစားရတယ်ကောင်းလို့နောက်ထပ်ပြောမယ့်ကထာကဘုရုပ်ကိုအကြောင်းပြုပြီးတော့ဟောတာတော့ဆိုတော့တန်တတိအမတ်ကြီးကိုအကြောင်းပြုပြီးတော့ဟောတာတန်တတိအမတ်ကြီးဆိုရင်လည်းလူတိုင်းကြားဖို့ပါလေဟုတ်လားရှင်ဘုံဘုံမှာအယမူးရင်းနဲ့မြတ်စွာဘုရားဟောတဲ့တရားကြောင့်အယမူးပြေပြီးတော့ယဟန္တာဖြစ်သွားတာသူကဘာကြောင့်မူးနေရတော့ဆိုတော့ဟောတကုံနေကိုတိုက်ခိုက်သိမ့်ပိုက်လို့အောင်မြင်တဲ့အနေနဲ့ဆုချတဲ့အနေနဲ့မိမိသားသမီးကအလွန်လှပတဲ့ကကြည်တယ်မာလေးတယောက်ကိုပေးပြီးတော့ဒီနန်းစည်းစိမ်ကို9ရက်တောင်သူ့ကိုပေးတယ်လို့ဆိုရယ်ဟုတ်လားအဲ့ဒီမှာသူရှင်ဘုရင်ဖြစ်တယ်ပေါ့9ရက်ကျိုးဘဘာဘာကြီးနေတယ်အဲ့လိုနဲ့သူအလွန်မြန်လို့တဲ့အဲ့ဒီကကြည်တယ်မာလေးကရုတ်တရက်ဆုံးသွားတယ်အဲ့ဒီမှာသူဘလို့မှမနေနိုင်မထိုင်နိုင်ဖြစ်တယ်ပေါ့တောကရဲ့ဖြစ်စည်းမှုကိုခံရတယ်အဲ့လိုနဲ့ရက်တည်မူးနေတော့မြတ်စွာဘုရားနဲ့တွေ့တာပဲဒါအချင်းချုပ်ပြောပြတာအဲ့ဒီတွေ့တဲ့အခါကျတော့မြတ်စွာဘုရားကဘာဟောလဲဆိုတော့ယံပုဗ္ဗေတံဝိတောတိဟိပစ္ဆာတိမာဟုတိသနာဟောလာပြန်ပြီနော်ယံပုဗ္ဗေတံဝိတောတိဟိပစ္ဆာတိမာဟုတိသနာယံပုဗ္ဗေတံဝိတောတိဟိဆိုတာဘာပြောတာလဲဆိုတော့ရှင်းတုံးကအရာတွေနဲ့ပတ်သက်ပြီးတော့အတိတ်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်နိုင်တဲ့ကိလေသာတွေကို၆တွေ့သွားပါစေတဲ့ဟုတ်လားပြီးခဲ့ပြီးသားတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဖြစ်ပေါ်လာမယ့်ကိလေသာတရားတွေကိုဗါတဲ့တုံး၆တွေ့သွားပါစေတဲ့ဒကာဓမ္မတို့အရှင်တို့ကိလေသာတော်တော်များများကပြီးခဲ့ပြီးသားတွေနဲ့ပတ်သက်ပြီးတော့ဖြစ်နေတာဗျဟုတ်တယ်မဟုတ်လားအေးအဲ့ဒီပြီးခဲ့ပြီးသားတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကိလေသာတရားတွေကို၆တွေ့သွားပါစေတဲ့ယံပုဗ္ဗေတံဝိတောတိဟိပစ္ဆာတိမာဟုပိဉ္စန္ဒဟောနောင်မှာဖြစ်တဲ့အရာတွေနဲ့ပတ်သက်ပြီးတော့လည်းပဲကြောက်ကြတာတွေတောက်တာတွေကိုမဖြစ်ပါစေနဲ့တဲ့အထူးပါဘုရားအိဗေကသိပြီးတော့ဟုတ်လားပြီးခဲ့ပြီးသားတွေနဲ့ပတ်သက်ပြီးတော့လည်းပဲကိလေသာမဖြစ်အောင်ကြိုးစားရမယ်ဟုတ်လားမဖြစ်သေးတာတွေနဲ့ပတ်သက်ပြီးတော့လည်းပဲစိတ်ထဲမှာကြောက်ကြမှုတောက်တာမှုကင်းအောင်ကိလေသာမဖြစ်အောင်ကြိုးစားအထောက်ကြရမယ်ယံပုဗ္ဗေတံဝိတောတိဟိတပ်ပိပစ္ဆာတိမာဟုကိဉ္စန္ဒမင်းစီစင်သောဂဟိတတိဟုတ်အလဲကိုလည်းပဲမစွဲယူဘူးဆိုလို့ရှိရင်တဲ့သူ့ကိုလည်းပဲမြတ်စွာဘုရားကပုပ်ပြီးရှိတုံးကဟုတ်လားပစ္စာနောက်မှာမစ်စီအလေရှိနောက်အလေပုံကျင်ဟောတာနော်ခုနတော့ဥက္ကဒေနာကိုကြားတော့လည်းပဲမုံစားပုတွေမုံစားပစ္စာတော့မစ်စီမုံစားဘုဒ္ဓဘာသာကိုဟာဟိုကတော့ပုပ်ပြီးသူ့ကြတော့ပုတွေတဲ့မထူးပါဘူးအတူတူပါပဲရှိတုံးကရှိနောက်အလေရှိဆိုတာကအတိတ်နောက်ဆိုတာကအနာဂတ်အလေဆိုတာကလွန်လွန်စေအခုဖြစ်နေတဲ့အခိုက်အတန့်ဟုတ်လားရှင်းနောက်အလင်ဟုတ်လားဥက္ကဒေနာကိုကြတော့ရှင်းကိုလည်းလွှတ်လိုက်ပါနောက်ကိုလည်းလွှတ်လိုက်ပါအလဲကိုလည်းလွှတ်လိုက်ပါတတတိအမတ်ကြီးကိုကြတော့ရှင်းတုံးကဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကိလေသာတရားတွေကို၆တွေ့သွားပါစေ။နောက်မဖြစ်သေးတာတွေနဲ့ပတ်သက်ပြီးတော့လည်းပဲကိလေသာမဖြစ်ပါစေနဲ့အလဲလုံးလုံးနဲ့ဖြစ်နေတာကိုလည်းပဲမစ္စည်းစင်သောဂဟိတတိတကယ်လို့စွန့်ယူမထားဘူးဆိုလို့ရှိရင်ဟုတ်လားလောလောဆယ်ဖြစ်နေတာကိုလည်းဆွဲယူမထားဘူးဆိုလို့ရှိရင်ဥပတန်တော်စရိတတိသင်ဟာအလွန်မှငြိမ်းချမ်းလိမ့်မယ်တဲ့ဒါလေးကတော်တော်ကောင်းတယ်နော်ရှင်းနောက်အလေဒါလေးရဲ့ပုံမှာဆွဲယူမထားဘူးလွတ်နိုင်မယ်လွတ်နိုင်မယ်ဆိုလို့ရှိရင်ဒကာဓမ္မတို့ဦးဇင်းတို့ရဲ့စိတ်ကလေးဟာမဖြစ်နိုင်တော့ငြိမ်းချမ်းနိုင်တယ်ငြိမ်းချမ်းနိုင်တယ်ဟိုဘာလို့မငြိမ်းချမ်းတာတော့ဆိုတော့အတိတ်ကဝန်တော်ဝန်ကြီးတို့ခုဖြစ်ပြီးတော့ကိုယ့်ကိုပူလောင်အောင်ရှုမြိုက်နေတဲ့အနေအထားမျိုးမရှိဘူးလားနော်အတိတ်ကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ကိလေသာတွေပေါ့ဟုတ်လားမဖြစ်သေးတဲ့အနာဂတ်ကလည်းပဲကိုယ်နော်ကိလေသာတွေအများကြီးဖြစ်စေပြီးတော့နှိပ်စက်နေတာတွေမရှိဘူးလားရှိတယ်လောလောဆယ်အခိုက်အတန့်ကိုလည်းပဲမလွတ်နိုင်တဲ့အတွေ့အကြုံအထင်တွေအမျိုးမျိုးမှားပြီးတော့ကိလေသာတွေအမျိုးမျိုးဖြစ်ပြီးတော့ဆင်းရဲပင်ပန်းနေရတဲ့အနေအထားမှမရှိဘူးလားရှိတယ်ဒါကြောင့်တန်တတိအမတ်ကြီးကိုဟောတဲ့ကာထာလေးကအဲ့ဒါလေးအပူပါလာတယ်ဟုတ်လားနော်ရှိတုံးကအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကိလေသာတွေကို၆တွေ့သွားပါစေနော်အနာဂတ်မှာဖြစ်ပေါ်လာမယ်ကြောက်ကြမှုတောင့်တမှုအဆန်ရှိတဲ့ကိလေသာတွေကိုလည်းမဖြစ်အောင်အနာဂတ်နဲ့ပတ်သက်ပြီးတော့မဖြစ်အောင်ကြိုးစားပါအလဲကိုလည်းပဲစွဲမယူဘူးဆိုလို့ရှိရင်သင်ဟာအလွန်ငြိမ်းချမ်းတဲ့လူတစ်ယောက်ဖြစ်မယ်ဆိုတဲ့အဓိပ္ပာယ်ပါဟုတ်လား ဒါကြောင့်ပေးတော်ဘောင်းတော်ဘောင်းတို့အတိတ်ဆိုတာပြီးခဲ့ပြီမရှိတော့ဘူးလို့ရှင်းရှင်းနားလည်ရမယ်ဒါအမြဲတမ်းစဉ်းစားတဲ့နယ်လို့အရှင်ထင်တယ်။ဒါစိတ်တွေကမှားယွင်းမှုတွေထဲမှာအနေကျားလာတဲ့အခါကျတော့ဒီမှန်ကန်တဲ့တရားကိုပြောတူးခဏလေးပဲကိုကစဉ်းစားမိတယ်။ပြီးရင်ခဏခဏချိန်ဖန်များစွာစဉ်းစားတဲ့အလေးချင်းကမရှိတဲ့အခါကျတော့မစဉ်းစားဖြစ်ဘူးပေါ့။အမှန်ကတော့ဒါလက်မခံလို့ကိုမရတော့အောင်မှန်တဲ့အမှန်တရားပဲမဟုတ်လား။အတိတ်ဆိုတာဘာလဲတော့ပြီးခဲ့ပြီမရှိတော့ဘူး။အနာဂတ်ဆိုတာတကယ်မဖြစ်သေးဘူးဟုတ်လားဒီအချက်တွေကိုရှင်းရှင်းလင်းလင်းစဉ်းစားဖို့ရှင်းကျင်ဖို့အရေးကြီးဘူးလားအရေးကြီးတယ်ဒီနေရာမှာအတိတ်အနာဂတ်ဆိုတာကိုအလွန်ဝေးกว่าတဲ့အတိတ်တွေအနာဂတ်တွေလောက်ပဲသဘောပေါက်ထားလို့မရဘူးနော်အလွန်နီးစပ်တဲ့အတိတ်အလွန်နီးစပ်တဲ့အနာဂတ်ကိုသဘောပေါက်ထားဖို့လိုတယ်စောစောကဖြစ်ခဲ့တာဆိုတာကိုပဲစိတ်မွန်သာပဲနေနိုင်ရင်တော်တော်ကောင်းပဲခဏနေရင်ဖြစ်မှာဆိုတာကိုပဲစိတ်မွန်သာပဲနေနိုင်ရင်တော်တော်ကောင်းပဲတကယ်တရားကိုအားထုတ်ပြီဆိုလို့ရှိရင်အဲ့ဒါကိုစိတ်ဝင်စားနေလို့ဖြစ်မလားမဖြစ်ဘူးနော်ဖြစ်ခဲ့ပြီသားလေးကိုပြန်ပြီးတော့အမှတ်ရလိုက်တာနဲ့လမ်းကြောင်းကစောင်းသွားပြီဟုတ်တယ်မို့လားလုံးလုံးလည်းဖြစ်နေတာကို तू မသိတော့ဘူးလေဟုတ်လားခဏနေဖြစ်မှာကိုနှမ်းစဉ်းစားလိုက်တာနဲ့ပဲလုံးလုံးလည်းဖြစ်တာကို तू မသိတော့ဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းတော်တို့တရားကိုလမ်းကြောင်းမှန်မှန်ရှောက်လန်းနေတယ်ဆိုရင်ပိစုပန်လင်စယောဓမ္မတတ္ထတတ္ထဝိပတ္တိလုံးလုံးလည်းဖြစ်နေတာလေးကိုအမှန်တိုင်းသိသိနေအောင်ကြိုးစားအထုတ်ရမယ်။အဲ့ဒါလို့ကြိုးစားအထုတ်လို့ရှိရင်အတန်ရည်တာအတန်ကုတ်ပံတန်ဝိရောမနှုတ်မြူဟဲ့ရည်။တဏ္ဍဒိဋ္ဌိတို့မစွဲငင်နဲ့တဏ္ဍဒိဋ္ဌိတို့မဖြစ်စည်းအပ်တဲ့အလွန်မောမြတ်တဲ့ဉာဏ်ပညာဆိုတာလေးကိုမရပါဘူးလား။ရပါမယ်။အဲ့ဒီဉာဏ်ပညာကိုပညာရှိတဲ့ပုဂ္ဂိုလ်ဟာများလာအောင်ပွားရမယ်တဲ့။ဟုတ်ရဲ့လား။ဒါကြောင့်အခုဒကာဓမ္မတို့အရှင်တို့တွေဟာအဲ့ဒီအလုပ်ကိုကြိုးစားပြီးတော့အထုတ်နေကြလား။ဟုတ်လားအဲ့ဒီလိုကိုကြိုးစားပြီးတော့အထုတ်နေကြတာကိုယ့်ရဲ့ခန္ဓာမှာဘာတွေပဲဖြစ်တိုင်းဖြစ်တိုင်းတက်နိုင်ကြမြအသေးစိတ်တည်အောင်ကြိုးစားအထုတ်ဖို့ဒါဒီနေရာကိုရောက်လာကြတာပေါ့နော်အဲ့တော့ဟောတရားရိပ်တာတဲ့လို့တိတိစိစိကြီးလည်းမရှိတဲ့အခါကျတော့ဟောတရားဓမ္မတို့လို့ရတာပဝန်းကျင်အနေထားကတရားရိပ်တာတဲ့မှာလူကြီးတော့အရှင်ပြေခြင်းမှပြည်မယ်ပေါ့အဲ့ဒါကဘာလို့တောင်းဆိုနေတာတုံးဆိုတော့တိဝရိယတွေပူပြီးတော့များပါစေလို့တောင်းဆိုနေတယ်ဆိုတဲ့အဓိပ္ပာယ်လို့ပြောနိုင်မလားအဲနော်တောယုံတယုံတိဝရိယနဲ့ခန္ဓာမှာဒလဇတ်တိကတ်ထားနိုင်မို့မလွယ်ဘူးပေါ့ဟုတ်လားအေးဒါကြောင့်မြင်နေတာတွေကြားနေတာတွေနားနေတာတွေစားနေတာတွေထိနေတာတွေတွေးနေတာတွေဟုတ်လားဒီအာယုံ6ပါးဒွါရ6ခုဒီတိုက်ခိုက်မှုတွေကတော့ဒလဇတ်သူကတော့ရှိနေမှာပါဘယ်နေရာသွားဘယ်နေရာမှာပဲနေနေဒီ6မျိုးပါပဲဟုတ်တယ်မို့လားအဲဒီနေရာမှာနေလဲပဲဒီ6မျိုးပါပဲဟိုနေရာသွားနေလဲဒီ6မျိုးပါပဲဒါကိုစိတ်ထဲမှာသိမထူးဘူးမဆမ်းဘူးလို့နားလည်ပြီးတော့ငါတိအောင်မြင်အောင်ပဲကြိုးစားအထုတ်မယ်လို့ဒီလိုလေးတွေးဖို့လိုတာပေါ့ငါရဲ့အဓိကအလုပ်ကဖြစ်နေတဲ့သဘောဝတရားကိုဒလဇက်တိအောင်ကြိုးစားခြင်းတည်တာနဲ့ငါရဲ့အဓိကအလုပ်လို့အဲ့လိုနားလည်ရပါဟုတ်လားတရားအထုတ်တဲ့နေရာမှာဟိုစိတ်ချမ်းသာဖို့လေးကိုတောင်းမမျောလင်းစေခြင်းဘူး။ဘောဆိုသူကမျောလင်းလို့ရတဲ့ကိစ္စမဟုတ်ဘူး။သူ့အလုပ်ကိုသူလုပ်မှရရှိလာမယ့်အကျိုးတရား။သူ့ရဲ့အလုပ်ကိုသူလုပ်မယ်ဆိုရင်ကိုရကျင်သည်ဖြစ်စီမရကျင်သည်ဖြစ်စီရမှာပဲ။အလုပ်ကိုမလုပ်ဘူးဆိုလို့ရှိရင်ရကျင်သည်ဖြစ်စီမရကျင်သည်ဖြစ်စီမရဘူး။ကိုရကျင်ခြင်းမရကျင်ခြင်းကြောင့်ရခြင်းမရခြင်းဆိုတာဖြစ်လာတာမဟုတ်ဘူး။ရစရာရှိခြင်းမရှိခြင်းအကြောင်းကြောင့်ရခြင်းမရခြင်းဆိုတာဖြစ်လာတာ။ဟုတ်တယ်မို့လား။ဒါကြောင့်ကိုကဘာမှသိပြီးတော့ဟိုအပူစားသားတွေနဲ့ဝင်ပြီးတော့ဆွတ်เสียမလို့ကိုလုံးရမယ့်အလုပ်ကလေးကိုပဲကိုလုံးလိုက်ဖို့ပဲဟုတ်လားကိုကခရီးတစ်ခုကိုသွားတယ်ဆိုလို့ရှင်ပုံမှန်ခြေလမ်းနေနဲ့သွားနေဖို့ပဲရောက်တယ်မရောက်ဘူးဆိုတာကကိုသွားရင်သွားတယ်လို့ရောက်မှာပေါ့ရောက်ချင်လို့မရောက်ချင်လို့ရောက်တာမရောက်တာဆိုတာအဓိကအကြောင်းတရားမဟုတ်သွားခြင်းမသွားခြင်းကြောင့်ရောက်ချင်းမရောက်ချင်းဆိုတာဖြစ်တာเนาะဒါကြောင့်တရားဆိုတာကတော့ဒါရိုးရိုးလေးပါပဲเนาะတကယ်ကြီးမှန်ပြီ။အဲ့ဒါကိုကတိတိမမစဉ်းစားတက်မှသာလေ။เนาะတဘာဝကြာတယ်အမြင်ကလေးတွေကိုရမယ်ပေါ့။ဟုတ်တယ်မဟုတ်လား။အေးဒါကြောင့်ကိုယ့်ရဲ့အလုပ်ကဘာလဲဆိုလို့ရှိရင်ဒီနေရာမှာဒီအချိန်မှာဒီအလုပ်ကိုလုပ်မယ်ဆိုရင်တော့ခန္ဓာမှာဖြစ်နေတဲ့တဘာဝတရားတွေကိုတတ်နိုင်နေမြတ်တတိဆက်အောင်တိတိနေအောင်ကြိုးစားအထုတ်ဖို့ဆိုတာပဲအရေးကြီးဆုံးပဲမဟုတ်လား။ဟုတ်တယ်နော်ထိုင်တဲ့အချိန်မှလည်းပဲအဲ့ဒီလိုမျိုးစိတ်ထားနိုင်တယ်လို့ကျန်တဲ့အချိန်မှလည်းပဲအဲ့လိုစိတ်ထားနိုင်မယ်ဆိုရင်တော်တော်မကောင်းဘူးလားကောင်းတယ်နော်များသောအားဖြင့်တော့တူတူကိုထိုင်နေတုန်းလေးတော့တတ်နိုင်တယ်များဝါရမဆိုင်ကြတယ် เนาะไทยนี่ตรงนี้รอตัดနိုင်เนี่ยวายมาใส่จ้ะเลยเฉิงซี้ตัวบีโซราเนี่ยอลุปี้ตัวบีโลออมเมยไล่ตาเอาตะเฉิงเนาะปี้ตัวบีหอล่ะอำมังอ่ะเฉิงมีลุโลยาเลยมอล่ะเฉิงมีเว้ยลุออกมาโลပြောอ่ะโอ้หอล่ะตู้โดเลยเว้ยตะกาธรรมะโตอุจินโตกุฑุจินนี่โซรนุเนดีดาโซรลุเตเฉิงนี้เว้ยดาก็ลุยามเลยจันเนเฉิงจ้าတော့ตรีก็มาผิดตัวลุตัวมันลุอုံးตองมาခပ်ပေါ်ပေါ်တော့ဖြစ်သွားတာထိုင်းနေတုန်းကတော့တော့တင်းတင်းကြပ်ကြပ်လုံမယ်ဆိုတာမရှိဘူးအဲဒါကြောင့်မလို့လည်းပဲတရားဓမ္မတို့ဦးကြီးတို့တွေကတရားသူတရားမြတ်ကိုမရနိုင်ကြတာတကယ်တမ်းကဘဝတည်းမှာဒီအလုတ်ကအမြဲတမ်းပါနေမှာဉာဏ်ပညာဆိုတာရင့်ကျက်နေတာအခုကရအောင်စူဆောင်းလိုက်ပြီးလို့ရှိရင်မိမိပြောင်ပြောင်ပြစ်ထားလိုက်ခဏလေးလုံလိုက်ပြန်ခဏလေးပြစ်ထားပြန်ပြစ်ထားတာကပဲများနေတဲ့ခါကျတော့ဘာမှတိတိတာတာကိုယ်မှာတရားရဲ့အရာကတရားရဲ့အကျိုးကျေးဇူးကဟိုအရင်ကြီးမထင်ရှားပဲဖြစ်တာပေါ့အဲ့ဒါကိုကထင်ရှားအောင်မလုပ်လို့မထင်ရှားတာလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒီအဲ့ဒါလို့တရားဓမ္မတို့ဥရှင်တို့ဇောခတ်ပြီးတော့ဝရိယစိုက်ပြီးတော့လုံနိုင်ဖို့အတွက်နော်ဒီနေရာမှာလည်းပဲဟိုအလုတ်ကိုဇွဲကောင်းကောင်းနဲ့လုံနိုင်ဖို့အတွက်ဝရိယကိုတွန်းအားပေးမဲ့အတွေးတွေလည်းပဲတွေးပြဖို့လိုမယ်ပေါ့သောတော်ကတရားအထုတ်တာနဲ့ပတ်သက်ပြီးတော့လမ်းကြောင်းတဲ့ဖို့အတွက်တွေးတဲ့အတွေးလေးတွေနဲ့ဟိုပတ်သက်ပြီးတော့မြင့်မြတ်တဲ့အတွေးလေးတွေဖြစ်အောင်ပြောခဲ့တာပေါ့နော်အခုကတော့သူကအာထုတ်တဲ့နေရာမှာထိထိရောက်ရောက်အာထုတ်နိုင်ဖို့အတွက်အထောက်အကူပြုမဲ့အတွေးလို့ဆိုကြပါစို့အဲ့ဒါကိုကျတော့မြတ်စွာဘုရားကဦးဇင်းတို့ခုနဗတ္တိကာထာပုဒ်တာမဆုံးသေးဘူးသူကနှစ်ကာထာပဲရှိသေးတယ်လေးကာထာရှိတယ်နော်အမတတိယကာထာပါပြောထားတယ်ဆိုတော့ဣဇိဝကိစ္စမတ္တဗံကောဇင်ညာမရဏံသူဝိနာဟိနောတင်္ကရံတိနာမဟာတိနေနမိစုနာဒီကထာလေးတော့လူတိုင်းကြားဖို့မယ်ထင်ပါအဓိပ္ပာယ်ကဘာပြောဆိုအခုလုံးเสียရှိတဲ့အလုပ်ကိုအခုလုံးလိုက်ပါတဲ့မနေ့ပြန်နေရမယ်တေးရမယ်ဆိုတာကဘာမှမတည်နိုင်ဘူးတဲ့ဟုတ်လားအခုကအသေးကြဆုံးပဲပေါ့ဆိုလိုတာကတော့အနာဂတ်ဆိုတာကမတည်ကြဘူးမရရဘူးဩမတည်ကြဘူးမရရဘူးဆိုတာကလူတွေကလေးလေးနက်နက်တော့စဉ်းစားဖို့လိုတယ်စာအရသာနားထောင်လိုက်တော့ဟုတ်တယ်မတည်ကြဘူးလို့တော့ပြောတာပဲဒါပေမဲ့စိတ်ထဲမှာကတည်ကြတယ်လို့ထင်တယ်ထင်တာမရှိဘူးလားစိတ်ထဲမှာတည်ကြတယ်လို့ထင်တယ်နော်မနေ့ပြန်တော့ငါမတည်သေးပါဘူးနောက်လာတော့မတည်သေးပါဘူးနောက်နှစ်တော့မတည်သေးပါဘူးမတည်ဘူးထင်လို့မို့နောက်နှစ်အတွက်ဟိုးနောက်နှစ်အတွက်စီမံကိန်းတွေအများကြီးဆွဲထားတာဒါလည်းဦးဇင်းတို့လည်းဒီတိုင်းပါပဲဟုတ်လားမနေ့ပြန်နေရမယ်တည်ရမယ်မတည်ဘူးဆိုတာကတွေးလိုက်တဲ့အခါကအော်ဟုတ်ပါလားလို့စဉ်းစားတာမတွေးတဲ့အချိန်မှာတော့အနာဂတ်ကိုတည်ကြဖို့တွတ်ထားတာအဲ့ဒီအနာဂတ်ကိုတည်ကြဖို့တွတ်ထားခြင်းသည်ပစ္စုပန်မှာလောလောဆယ်လုပ်ရမယ်အလုပ်ကိုလုပ်ဖြစ်ဖို့အတွက်သူကအများကြီးအားပျော်သွားစေတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကဣဇေဝကိစ္စမန္တကံအခုဒီနေ့လုပ်ရမယ်အလုပ်ကိုဒီနေ့ပဲလုပ်လိုက်ပါနော်နောက်အနာဂတ်ဆိုတာမတည်ရဘူးမလည်းပြန်တော့မတည်ရဘူးမတည်ရဘူးဆိုတာလည်းအမှန်တော့အမှန်ပါပဲဘောင်းဆိုဒီနေ့လို့တည်သွားတဲ့ပုဂ္ဂိုလ်တွေဟာမနေတော့ကလိုမျိုးကငါမလည်းပြန်တည်မယ်လို့မတည်ဘဲနဲ့တည်ကြရတာများပါတယ်ဟုတ်တယ်မဟုတ်လားဘယ်သူမှမျောလင့်ထားတာဖြစ်တာမဟုတ်မမျောလင့်တာတွေဒီပဲဖြစ်ဖြစ်နေကြတာဟုတ်ရဲ့လားဒါကြောင့်မယ်ဆိုတော့ဘုရားကအခုလို့ရမယ်လို့ကိုအခုပဲလို့လိုက်ပါမလည်းပြန်ဆိုတာမတည်ရဘူးဘာဖြစ်လို့လဲဆိုတော့တဲ့နာဟိနောတင်္ကရံဒေနမဟာတေနေနမေဇုနာများစွာသောစစ်တီရှိတဲ့တေခြင်းတရားနဲ့အချင်းချင်းဘယ်သူမှတေကြပေါ့လှုပ်ထတာမရှိဘူးတဲ့ဒီနေရာမှာများစွာသောစစ်တီရှိတဲ့တေခြင်းတရားဆိုတာဘာကိုပြောတာတုန်းဆိုတော့ဒီခန္ဓာကိုယ်ကတေခြင်းတယ်ဆိုလို့ရှိရင်လွယ်လွယ်လေးလေးတေနိုင်တယ်ဟောတေစီရအကြောင်းတွေများတယ်လို့ပြောတာဟုတ်လားဩလူတွေကထင်ကြတာပေါ့ကင်ဆာတွေဖြစ်မှယောဂပုရိဖြစ်မှအဲ့လိုမဟာတို့တော့ပြေတော့မှာပဲနဲ့သူတွေလို့အောင်းမိကြတာအမှန်ကအမျိုးမျိုးသောအကြောင်းတရားတွေနဲ့ပြေနေကြတာပဲလေဟုတ်လားသူတွေကအခုတွေးစစ်မယ်ဆိုလို့ရှိရင်စီဘိုးတွေရှိမှကြောက်တယ်အရာတွေအရှိမှကြောက်တယ်ဟုတ်လားတကယ်တကယ်ကတော့အဲ့ဓာတွေကြောင့်ပြေနေတာလေအဲ့ဓာတွေမရှိဘဲနဲ့ပြေတဲ့လူကပို့ပြီးတော့မများဘူးလားများတယ်ဒါကြောင့်ဦးဇင်းကပမောခတ်ချုပ်စီလိုကြီးပြောတာကိုတော်တော်သဘောကျတယ်တချို့ကလည်းယောဂဆစ်လိုက်တဲ့အခါမှာယောဂဘုမရှိဘူးဆိုရင်အလွန်ဝမ်းသာကြတယ်ယောဂဘုရှိတယ်ဆိုရင်တော့အလွန်ပဲစိတ်ပြက်ပြီးတော့ညှိုးငယ်သွားကြတယ်ပေါ့အမှန်ကယောဂဘုရှိသည်ဖြစ်စီမရှိသည်ဖြစ်စီတတ္တဝါဆိုတာကတော့ကံပါတယ်လောက်ပဲနေရမှာပါတဲ့ ကျောကဘုမရှိလည်းပဲစောစောစီစီတည်သွားတဲ့လူတွေမရှိဘူးလားရှိတဲ့လူတွေအရင်တည်တဲ့လူတွေမရှိဘူးလားရှိတယ်ယောဂဘုရှိလည်းပဲသူ့အချိန်စီမှာတည်ကြရမှာပါဟုတ်လားတန်ရှိသလောက်တော့နေရမှာပါတော့ယောဂဘုရှိခြင်းမရှိခြင်းကြောင့်စိတ်ပြက်တာတွေစိတ်တက်တာတွေမဖြစ်နိုင်ဘူးတဲ့ဒါလည်းပဲအလွန်မှတ်သားရကောင်းတယ်လို့ထင်တယ်နော်ဟိုဦးဇင်းတို့ယောဂဘုရှိပြီဆိုလို့ရှိရင်လူတွေဟာအလွန်ကိုစိတ်တက်ကြပြီးတော့နော်ဦးဇင်းတို့ ਨੇဟိုတည်တဲ့ဥစဉ်တပါစစ်လိုက်တဲ့အခါကျတော့ဘီဘိုးရှိဘီဘိုးရှိတော့သူစိတ်ပြတ်သွားတာဒါတွေကတိမ်မောင်းများစွာကုန်မယ်ဆိုတာတည်တော့ဒါမကုနိုင်ဘူးအဲ့တော့ငါခံလဲမနေခြင်းဘူးဆိုပြီးတော့အိတ်ဆေးအလုံးတရာတော့ကံအလွန်ကောင်းတယ်မတည်ဘူးနော်မတည်ခြင်းရင်မတည်ဘူးဆိုတာဥစဉ်ကယုံတယ်အိတ်ဆေးအလုံးတရာတော့တယ်မတည်ဘူးအလုံးတရာကိုတော့အဲ့ဒါညတော့ပြီးတော့တည်ရောမယ်ဆိုတော့ပပယရသူ့ကိုယ်သူပြင်းစင်ပြီးတော့တော်တော်လည်းတတိကောင်းတယ်လို့ပြောရမယ်မတည်ဘူးအဲ့မနဲ့လင်းကနေတော့ဟာဟာမသေးလည်းမသေးပါလားအဲ့ဒါနဲ့သူကကျိုးလိုက်ရှာတယ်လယ်ဘင်းကိုကျိုးနဲ့ညှစ်တယ်လို့သူကသူဟုတ်လားအဲ့ဒါနဲ့တော့ကျိုးမတွေ့တဲ့အခါကျတော့တင်းပိုင်နဲ့ဒီလယ်ဘင်းကိုညှစ်ဆွဲတာသူကသူအဲ့ဒါမျက်လုံးကြီးတွေပြူးထွက်လာလယ်ဘင်းနေနီးရဲပြီးတော့အဲ့ဒါလည်းမသေးဘူးအဲ့ဒါနဲ့မနဲ့လင်းတော့ကိုတော်တွေကနိုးလာကြသူစာတင်လိုက်မှဖြစ်နေတာဟုတ်လားအဲ့ဒါနဲ့ဟာငါ့ကိုတတ်ပေးသားမှလို့ခိုင်းအစောကတော့ကိုတော်တွေကနောက်နေတယ်လို့ထင်တယ်နောက်ကျမှသူ့အမူအရာကြည့်တော့တတော်ကိုရုပ်ပြစင်းပြဖြစ်နေတော့မှဆေးရုံတန်ဖို့อ่ะအဲ့ဒါဆေးရုံတော့မသေးဘူးအခုတရားအားထုတ်နေเนาะအဲ့ဒါစာကြံတန်းပြီးပြီးသားဓမ္မဆေးရပြီးပြီးသားအဲ့ကိုတော့လေအဲ့ဒါဥစဉ်တို့ရက်ရွာဘက်ကပါပဲအဲ့တော့ပြောနေတာကယောဂဘုရှိတယ်ဆိုရင်လူတွေကမှဖြစ်သွားစေတန်းကြရတယ်အခုယောဂဘုမရှိလည်းပဲတည်ခြင်းရင်တည်တာအခုအဲ့ဒီဥစဉ်အိတ်ဆေးအလုံးတရားတောက်တာမသေးဘူးเนาะဟုတ်လားဒါကြောင့်ယောဂဘုရှိခြင်းမရှိခြင်းတည်တည်ခြင်းမတည်ခြင်းရဲ့ပုံမှာအဓိကပြတ်ထန်းနေတာမဟုတ်ဘူးအဓိကပြတ်ထန်းတာကတော့ကံတရားပေါ့ယောဂပုလို့ပဲပြတ်ထန်းတာတည်းမယ်ထိုက်တယောက်တော့ပါမယ်ပေါ့အဓိကကတော့ကံရှိရင်နေကြရမယ်ကံမရှိရင်ပေကြရမယ်အဲ့တော့တည်ခြင်းရဲ့အကြောင်းတရားတွေများတယ်ဆိုတာအဓိကကံတရားတစ်ခုလေးကိုစဉ်းစားကြည့်တာနဲ့လည်းထိတ်လန့်စရာကောင်းတယ်ပေါ့ကိုယ့်ရဲ့ကံကဘယ်လောက်ကျန်သေးတယ်လို့ဘယ်သူမှမသိနိုင်ဘူးဟုတ်လားဒါကြောင့်ပြည့်တော်ကောင်းတော်တို့ဒီနေ့လိုရမယ့်အလုပ်ကိုဒီနေ့ပဲလုပ်လိုက်ပါမနေ့ပြန်ဆိုတာမတည်ကြဘူးမရေရဘူးစိတ်မချရဘူးဘာကြောင့်လဲဆိုတော့တည်ခြင်းတရားဆိုတာများစွာသောစစ်တီရှိတယ်တဲ့အကြောင်းတရားများတယ်ပေါ့တည်ခြင်းရဲ့လွယ်လွယ်လေးတည်သွားတတ်တယ်ပေါ့ဟုတ်လားအဲ့ဒီလိုတွေးခိုင်းတာအဲ့ဒီလိုစဉ်းစားဆင်ခြင်ခိုင်းတာဟာလုပ်ဖြစ်ဖို့အတွက်အများကြီးတွန်းအားပေးနိုင်တဲ့အကြောင်းအရာလေးလို့မရှင်းနိုင်ဘူးလားရှင်းနိုင်တယ်ဟုတ်လားအဲ့ဒီမှာသုဒ္ဓဂါထာကြတော့မြတ်စွာဘုရားဘာဟောတော်ဆိုတော့ဥဝဝိဟာရိအာတပိအဟောရတမတ္တန္တိတောတံဝိပတ္တိကရတောတိတံတောအသိကတိမုနိရဲ့နော်ဥဝဝိဟာရိအာတပိအခုပြောခဲ့တဲ့နည်းနဲ့အလွန်ပြင်းပြင်းထန်ထန်အားထုတ်မယ်ဆိုလို့ရှိရင်ဟုတ်လားတေခြင်းတရားကိုစဉ်းစားပြီးတော့ငါအခုလိုရမယ်လို့ကိုအခုပဲလုပ်လိုက်မယ်ဒီအလုပ်ကတန်ဖို့အကြီးဆုံးလို့နားလည်ပြီးတော့အတိတ်ကိုလည်းပဲမပြန်မဲနဲ့ဟုတ်လားအနာဂတ်ကိုလည်းပဲမကြံမဲနဲ့ပြစ္ဆုတ်ပံဖြစ်စေယုံနာကိုပဲလုံလဝရိယအားကြီးစွာနဲ့ဒလဇတိတိတိတိနေအောင်ကြိုးစားအထုနေမယ်ဆိုရင်တဲ့ဤဝဝိဟာရင်အာတပိအဟောရတမတ္တန္တိတော်တဲ့နေရောညာရောမပြင်းမရှိဇွဲလုံးလဝရိယနဲ့ဒလဇဖြစ်အောင်ကြိုးစားအထုမယ်ဆိုရင်တဲ့တံဝေဘတ်တိကရတော်တိတန်တော်အသိကတိမုနိတဲ့အဲ့ဒီပုဂ္ဂိုလ်ကိုတရားရဏရိယသူတော်ကောင်းကြီးတွေကဘတ်တိကရတော်တိကောင်းသောညာတညာရှိတဲ့ယဟန်လို့အဲ့ဒါလိုနာမည်တတ်တယ်တဲ့နော်ကောင်းသောညကောင်းသောနေပေါ့နော်အေးဒါကြောင့်ပြည့်တော်ကောင်းတော်တို့ဘဝမှာဟိုကောင်းတဲ့ညလေးတွေကောင်းတဲ့နေလေးတွေဖြစ်ချင်တယ်ဆိုလို့ရှိရင်ဒီလိုအတိလေးတွေနဲ့နေလိုက်တာအဆင်အမြင်ဆုံးနေနည်းလို့မဆိုနိုင်ဘူးလားဆိုနော်ကျန်တဲ့နေနည်းတွေလည်းကောင်းတာတွေအများကြီးရှိပါနော်ဆွလွန်မှုဒါနကောင်းမှုနဲ့နေကြတာတချို့ရှိတယ်နော်ဒီလာလေးစင်ကြအောင်ထင်းထင်းပြီးတော့နေကြတာရှိတယ်မေတ္တာပွားပြီးတော့နေတာရှိတယ်ဖရာကုံတော်ကိုအာယုံပြုတ်ပြီးတော့နေကြတာရှိတယ်နေနည်းတွေအမျိုးမျိုးပါပဲဟုတ်လားသို့တော်ဒီနေနည်းလေးနဲ့နေတာကတော့နေနည်းတွေကနေနည်းတွေမှာအကောင်းဆုံးနေနည်းပဲဟုတ်လားဘယ်လိုနေရမှာလို့အတိတ်ကိုပြန်ပြီးတော့မစင်စားနဲ့အတိတ်နဲ့ပတ်သက်ပြီးတော့အကုသို့မဖြစ်အောင်ကိလေသာမဖြစ်အောင်ကြိုးစားရမယ်ဟုတ်လားအနာဂတ်နဲ့ပတ်သက်ပြီးတော့ကိလေသာမဖြစ်အောင်ကြိုးစားရမယ်ပြစ္ဆုတ်ပံမှာလည်းပဲမစွဲယူပဲနဲ့ဆွတ်လွတ်ပြီးတော့နေနိုင်ရမယ်ဒီလိုအကြီးအသေးမျိုးရှိဖို့ဆိုတာကဒီပစ္စုပ္ပန်မှာဖြစ်စေယုံ난ကိုတိတိတိတိနေအောင်ကြိုးစားရင်းနဲ့ဩဒလဆက်ချုပ်ပြောင်းနေတဲ့အရာတွေပဲလို့ တိတဲ့ဉာဏ်ပညာရင်မလာမှန်တယ်ဒါကပို့ပြီးတော့လွဲကူနိုင်တာပေါ့ဟုတ်လားပြစ္ဆုတ်ပံဖြစ်နေတဲ့သဘောတရားတွေဟာကိုကြည့်နေတဲ့အခိုက်အတန့်ကိုရှုနေတဲ့အခိုက်အတန့်မှာပဲဒလဆက်ကုံပြောက်ကုံပြောက်သွားနေတာကိုမသိနိုင်ဘူးလားသိနိုင်တယ်အဲ့တော့စောစောကဖြစ်ခဲ့တဲ့အရာမရှိတော့ဘူးဆိုတာကအလွန်မထင်ရှားဘူးလားထင်ရှားတယ်မရှိတော့ဘူးဆိုတာကိုတကယ်သိမယ်ဆိုလို့ရှိရင်မရှိတော့တဲ့အရာတွေနဲ့ပတ်သက်ပြီးတော့ဘာမှအကုသို့ဖြစ်စရာကိလေသာဖြစ်စရာအကြောင်းမရှိဘူးမရှိတာကိုရှိတယ်လို့ထင်နေလို့သားလဲတရားတော်တို့ဥရှင်တို့တွေကဒုက္ခရောက်ကြရတော့အဲ့လိုပဲအနာဂတ်ကိုလည်းအရှိတရားတစ်ခုအနေနဲ့သုံးသပ်ကြတာရှိတယ်နော်ဟုတ်လားအနာဂတ်ဆိုတာတကယ်တမ်းကမရှိသေးပါဘူးမရှိသေးဘူးဆိုတာကမရှိဘူးလို့ပြောတာလည်းအတူတူပဲဟိုရှိတော့ရှိလာလိမ့်မယ်တစ်ချိန်မှဖြစ်တော့ဖြစ်လာလိမ့်မယ်သို့တော့အခုလောလောဆယ်တော့မရှိသေးဘူးမဖြစ်သေးဘူးဟုတ်ရဲ့လားဒါကြောင့်ပြည့်တော်ကောင်းတော်တို့အတိတ်ကိုရှင်းလိုက်ပါဟုတ်လားအနာဂတ်ကိုလည်းရှင်းလိုက်ပါပြစ္ဆုတ်ပံကိုလည်းရှင်းလိုက်ပါဒါဥက္ကတေနကိုခေါ်တဲ့တရားနော်ရှေးကိုလည်းပဲလွတ်လိုက်ပါနောက်ကိုလည်းပဲလွတ်လိုက်ပါအလယ်ကိုလည်းပဲလွတ်လိုက်ပါတဲ့မလွတ်နိုင်ဘူးဆိုတာကဒါကိုကောင်းတယ်ထင်လို့ရှိတယ်ထင်လို့မလွတ်နိုင်တာတရားတန်းကတော့ဖြစ်ပြီးတော့မရှိတော့ဘူးဟုတ်လားဒါကြောင့်အတိတ်ကလည်းမရှိတော့ဘူးအနာဂတ်ဆိုတာလည်းမရှိသေးဘူးပြစ္ဆုတ်ပံဆိုတာလေအခုပဲဖြစ်ပြီးတော့အခုပဲမရှိတော့ဘူးဆက်ပြီးတော့ဖြစ်တာရှိတယ်သို့တော့သူလည်းပဲတလဆက်ပဲချုပ်ပြောင်းနိုင်နေတယ်ဟုတ်လားဒါကြောင့်ဘယ်ရာမှကောင်းကောင်းနားလည်မယ်ဆိုလို့ရှိရင်ဟိုမလွတ်เสียရမရှိဘူးပေါ့ဟုတ်လားဒါကြောင့်လွတ်လိုက်ဖို့ဆိုတဲ့ဉာဏ်ကလေးရအောင်ပြစ္ဆုတ်ပံပြစ္ဆုတ်ပံတိုင်းပြစ္ဆုတ်ပံတိုင်းကိုတတိကလေးဦးစီးပြီးတော့တိတိနေအောင်ကြိုးစားအထောက်ရဟုတ်လားအေးတဏှတိမကြီးကိုဟောတာကြတော့ရှင်းလုံးကနဲ့ပတ်သက်ပြီးတော့ကိလေသာတွေမဖြစ်အောင်ဟောရှင်းနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနေတဲ့ကိလေသာတွေကို၆သွေးသွားပါစီဟုတ်လားအနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲကြောက်ကြံမှုတောင့်တမှုကိလေသာတွေမဖြစ်ပါစီနဲ့အလေကိုလည်းပဲမဆွဲอยู่ပါနဲ့ဒါဆိုရင်သင်ဟာငြိမ်းချမ်းမှုအစ်စ်ကိုရလိမ့်မယ်ဟုတ်ရဲ့လားဒါကြောင့်ပြည့်တော်ပေါင်းတော်တော်ဒီကနေ့ဟိုတရားအထုတ်တဲ့နေရာမှာများစွာအထောက်အကူပြုနိုင်မယ်လို့ဦးဇင်းတို့ထင်တဲ့အခြေခံတိတဲ့တိလိုက်တဲ့နော်အတိတ်အနာဂတ်ပိစုတ်ပံဟုတ်လားကာလသုံးတာမှာဖြစ်ဖြစ်တည်းများသောယုံနာနေရတကယ်ကတော့ချုပ်ပြောင်းသွားတာနဲ့ပဲအဆုံးသတ်ခဲ့ရနော်ဒါကြောင့်ရှင်းနောက်အလေဒါလေးနဲ့တွဲဖက်ပြီးတော့လည်းနားလည်ရမယ်နော်ရှင်းနောက်အလေအတိတ်အနာဂတ်ပိစုတ်ပံဟုတ်လားရှင်းကိုလည်းလွှတ်လိုက်ပါနောက်ကိုလည်းလွှတ်လိုက်ပါအလေကိုလည်းလွှတ်လိုက်ပါလွှတ်လိုက်ခြင်းလွှတ်လိုက်နိုင်တဲ့အရည်သွေးရှိဖို့ဆိုရင်အမှန်ကန်သိဖို့လိုတယ်ဟုတ်လားအမှန်ကန်ကဘယ်လိုသိရမှာလို့အတိတ်ဟာမရှိတော့ဘူးလို့သိရမယ်အနာဂတ်မရှိသေးဘူးလို့သိရမယ်ပြစ္ဆုတ်ပံဆိုတာပျက်စီးနေစေလို့သိရမယ်အဲ့လိုသိတဲ့အသိဉာဏ်ကိုရဖို့ဆိုလို့ရှိရင်ဘာကိုအဓိကပြရဏထားပြီးတော့အထောက်အမှာလို့ဆိုတော့တတိကိုအဓိကပြရဏထားပြီးတော့အထောက်ရမယ်တတိဝိထံပေါ့နော်ဒါကြောင့်ကိုယ့်ရဲ့ရုပ်ကာယဘိုင်းဆိုင်ရာဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားရမယ်ခံစားချက်ဝေဒနာတွေဘာဖြစ်လာလားဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားအထောက်ရမယ်ဒါဦးဇင်းတို့အာထုပ်ပုံအာထုပ်နေကတော့အထူးတလည်းပြောစီရလုံးမမထင်ပါဘူးနော်ကိုယ်စိတ်ထဲမှာနှစ်ချိုက်တဲ့သဘောကြတဲ့နေနဲ့အာထုပ်ပံအကုန်လုံးအမှန်နေကြီးပါပဲကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားကိုရှုမှတ်ဆင်မြင်တယ်တိတိနေတယ်ဆိုရင်ဘယ်နည်းဖြစ်ဖြစ်ဒါအမှန်ကြီးပဲဟုတ်တယ်မို့လားခန္ဓာရဲ့အကြောင်းကိုတကယ်သိအောင်ကြိုးစားရင်သိလာလို့ရှိရင်ဒါတကယ်တော့ဦးဇင်းတို့ကိလေသာဖြစ်စရာအကြောင်းရှိမလားမရှိဘူးဟုတ်လားဒါကြောင့်ကိုယ့်ရဲ့ခန္ဓာကိုယ်မှာဖြစ်နေတဲ့သဘောတရားကိုသာရှုမှတ်နေမယ်ဆိုရင်ဒါနိမန်လမ်းမှလို့ပြောနိုင်မလားဆိုနိုင်တယ်เนาะအထုတ်ကြတာကတော့ကိုယ့်စိတ်ထဲမှာသဘောကျနှိမ့်ချတဲ့နေနဲ့အထုတ်ကြပေါ့ဘောဆော်လူတွေဆိုတာကတယောက်နဲ့တယောက်ဇေယိုက်တွေအကြိုက်တွေကတူကြတာမဟုတ်ဘူးเนาะဒါကြောင့်ဟောင်းနာပင်နာကိုပင်နိုင်ထားပြီးတော့เนาะပြေစုတ်ပံဖြစ်ပေါ်ရဖြစ်ပေါ်ရထင်ရှားရထင်ရှားရယုံနံတွေကိုရှုမှတ်ပွားများပြီးတော့နေမယ်ဆိုရင်လည်းပဲရှုမှတ်ပွားများပြီးတော့နေပေါ့ဟုတ်လားသို့မဟုတ်ဝင်လေထွက်လေထိတာကိုထိတိုင်းထိတိုင်းဒလဇက်သိနေအောင်ကြိုးစားအထုတ်မယ်ဆိုရင်လည်းပဲကြိုးစားအထုတ်ပေါ့နော်ဒါမှမဟုတ်ဦးဇင်းတို့လေရီနီးလို့ဆိုရမယ်နော်အာနာပါနသမထံကိုတမာတိတရားအနေနဲ့ထူထောင်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးမှာဖြန့်ပြီးတော့ဟုတ်လားရှုမှတ်ပွားများတဲ့နေနော်ဘာပဲဖြစ်ဖြစ်ကိုယ်အကြောင်းကိုသိအောင်လုပ်တာကိုဘဝရဲ့အကြောင်းကိုကိုသိအောင်လုပ်တာတကယ်တမ်းကကိုခန္ဓာကိုဘဝဆိုတာမတည်မြဲတဲ့သဘောများတာဖြစ်တယ်မတည်မြဲတဲ့အတွက်ကြောင့်အကောင်းမဟုတ်တဲ့သဘောများတာဖြစ်တယ်ဟုတ်လားအဆိုးမရတဲ့သဘောများတာဖြစ်တယ်အဲ့ဒီအနိစ္စဒုက္ခအနတ္တကိုသိဖို့ကလိုရင်းပဲမို့လားဟုတ်တယ်နော်အေးအဲ့ဒီအနိစ္စဒုက္ခအနတ္တကိုသိဖို့အတွက်ဒါတရားဓမ္မတို့အရှင်တို့တွေကမ္မဋ္ဌာန်းဤမျိုးစုံနဲ့ကြိုးစားအထောက်ကြရတယ်အဓိက ကြတဲ့အချက်ကိုပြောမယ်ဆိုရင်ကိုယ်အကြောင်းကိုသိအောင်ကြိုးစားတာပဋိကတော့အဓိကအကြဆုံးအကြောင်းတရားပေါ့နော်တတိကိုအကြည့်အမှုအနေနဲ့ထားရမယ်ဝိရိယထပ်တန်ရမယ်ဉာဏ်ပညာလည်းပါရမယ်ပေါ့ဟုတ်လားအဲ့လိုမျိုးကြိုးစားအထုတ်မယ်ဆိုလို့ရှိရင်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့သမုဒယသစ္စာအမိရတဲ့လိုချင်တယ်ရချင်တယ်ဖြစ်ချင်တယ်ဆိုတဲ့လောဘတရားဟာနေပါသွားစရာအကြောင်းရှိဘူးလားကြည့်ရနော်လောဘနေသွားရင်လောဘနေသွားတာနဲ့အမြတ်လောဘကြောင့်ဖြစ်မဲ့ဒုက္ခတွေလည်းနေသွားနိုင်နေပေါ့ဟုတ်ရလားဒါကြောင့်ဥစဉ်တို့တရားစနေတန်းတုန်းကဘာကြောင့်တရားအထုတ်ကြရတာတုံးလို့မေးရင်ဒုက္ခချုပ်ငြိမ်းစေဖို့အပေဒုက္ခတန်လျာဒုက္ခငြိမ်းစေဖို့ငြိမ်းကျင်တယ်ဆိုရင်အဲ့ဒီဒုက္ခရဲ့အကြောင်းတရားဖြစ်တဲ့လောဘကိုပယ်တတ်နိုင်ဖို့မပယ်တတ်နိုင်နေခင်မှာနေပါအောင်ကြိုးစားနိုင်ဖို့တော့လောဘနေဖို့ဆိုတာကဒီတရားကိုအထုတ်မှသာလေလောဘကနေနိုင်တာဟုတ်လားဒါကြောင့်ပိဋကပေါင်းတော်ကောင်းတို့တတိထားပြီးတော့ခန္ဓာကိုရှုမှတ်ဆင်ញံပွားများတဲ့အလုပ်ကိုလုပ်မယ်ဆိုရင်အမှန်တိတဲ့အတွက်ကြောင့်လောဘနေမယ်လောဘနေရင်လောဘကြောင့်ဖြစ်မဲ့ဒုက္ခတွေနေသွားမယ်ဒါကြောင့်ကိုယ်လုပ်နေတဲ့အလုပ်ရဲ့ရည်ရွယ်ချက်ကိုသိဖို့လိုတယ်ဘယ်လိုလုပ်ရမလဲဆိုတာကိုသိဖို့လိုတယ်အချိန်ကကြကြရိုးရိုးရှင်းရှင်းနားလည်ဖို့မလိုဘူးလားလိုတယ်ဒါကြောင့်အချိန်တိုင်းမှာကိုစူးစမ်းမယ်ဆိုရင်စူးစမ်းလို့မရဘူးလားရတယ်နော်ဒါပေမဲ့ဒီလိုနေရာလေးကိုလာပြီးတော့လှုပ်တယ်ဆိုတာကတော့တတ်တတ်မှတ်မှတ်လေးပို့ပြီးတော့လှုပ်ဖြစ်တာပေါ့ဟုတ်လားဒါကြောင့်ရောက်လာကြတာအလွန်ပဲဝမ်းသာစရာကောင်းတယ်ဥစဉ်ကဒီလောက်လူတွေများလိုက်မယ်လို့မှတ်မထားဘူးဟုတ်လားဒါကြောင့်အလွန်လဲဝမ်းသာပါလေနော်ဒါကြောင့်ဥစဉ်တို့ညနေပိုင်းရောက်ရင်လည်းဒီလိုတရားအထုတ်တာနဲ့ပတ်သက်တဲ့နော်တရားစကားလေးတွေကိုရွေးချယ်ပြီးတော့ပြောပြမယ်ပေါ့နော်အဲ့ဒါဥစဉ်တို့လေးရဲ့ကြုံကြုံဆိုတော့တရားစကားတရားအထုတ်တာနဲ့ပတ်သက်တဲ့တရားစကားတွေတော်တော်များများပြောပြလိမ့်မယ်ပေါ့နော်။အဲအတော်ဥစဉ်တို့ဒီကနေ့မနေ့တော့အချိန်ကဒီလောက်နဲ့ဒါစီနေပြီနော်။ဒါကြောင့်ဒီကနေ့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေအချိန်ကအပြင်အလွန်တိတဲ့တိလိုက်တဲ့အတိတ်အနာဂတ်ပစ္စုပန်ရှင်းနောက်အလေဟုတ်လား။ဘာဘုံမှဆွဲကင်ထားပဲနဲ့နောက်လွတ်နိုင်အောင်ကြိုးစားအထုတ်ကြဖို့ဟုတ်လားအဲ့လိုအထုတ်တဲ့နေရာမှာလည်းပဲတတိကိုအဓိကပြရဏကြတဲ့နေရာမှာထားပြီးတော့ကိုယ့်ရဲ့ခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဘယ်နေရာမှာပဲရောက်ရောက်ဘယ်ချိန်မှာပဲရောက်ရောက်ဟုတ်လားဘလို့အနေထားပဲဖြစ်ဖြစ်တလဇက်တိတိတိတိနေအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်ဒါပေသာပေါင်းတော်ကောင်တို့ဦးဇင်းတို့တွေမျှော်မှန်းထားတဲ့ကောင်းကျိုးချမ်းသာမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်ပေသာပေါင်းတော်ကောင်တို့သည်ကျူလိုအထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့အစွမ်းတတ္တိကြောင့်မဉ္ဇဉ်ပုညံမြတ်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုပရာဈေးကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတည်း